Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ15ရက်ဗုဒ္ဓဟူးနေ့ညဘက်9:30အစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံနဲ့ကွန်ဗွေးဆွေးနွေးမှုတွေမအောင်မြင်ဖြစ်ရတဲ့အကြောင်းပြောဆိုနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။ယူရိုတာဝန်ယူထားသူတွေကလွယ်လို့ကြံဝင်တဲ့နေအားလုံးယူရိုနိုင်ငံကချက်ချင်းထွက်ချောက်ကိုဘက်ကမျိုးပေါ်မှာရှိတဲ့အမေရိကန်တန်ယုံကကြီးညာပါတယ်။ဒီလိုထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့အတူကြီးညာပြီးတော့မှာပါ
။ကောင်းပါပြီရှင်။မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ထဲမှာကြောင်မီတွေတုံးပြီးလက်မြေဆက်ရုံတိဆောက်တာကိုကန့်ကွက်တဲ့ကြေးရွာသားတို့နဲ့ရဲတပ်ဖွဲ့တို့ဒီကနေ့မနေ့ပိုင်းမှာပဋိပက္ခဖြစ်ပွားခဲ့ပါတယ်
။ဝင်းကြီးကျုပ်လာပြီးတော့မှတွေ့ဆုံတယ်လို့ပြောပြီးကျွန်တော်တို့နဲ့ဒီလူကြီးခွဲခိုင်းထားပြီးတော့ကျွန်တော်တို့ကတော့လူကြီးခွဲပြီးနေတယ်ကြ။ဒါနဲ့ရဲတွေကတော့
ဒီကခံရတာသူပြောထားတဲ့အပြည့်စုံကိုတော့မကြခင်တင်ပြပေးပါမယ်။ဒီနောက်မှာတော့အိန္ဒိယနိုင်ငံဗဟုအစိုးရကိုတော်လာနေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းနီတရားရုံးကနေမတရားအသင်အုပ်တွေပုံမှန်နဲ့ထောင်နှစ်စီချမှတ်လိုက်ပါတယ်။လူသားတွေရဲ့နေထိုင်ပြုမှုတွေကြောင့်ကဘာပေါ်ကအပင်အင်းဆက်ပုံမှန်နဲ့တရိတ်ဆန်အမျိုးအစားပေါင်းသတန်းကျော်မျိုးလုံးပျောက်ကွယ်မဲ့အရင်နဲ့ရင်ဆိုင်နေရပြီဆိုတော့ကုလသမဂ္ဂရဲ့အစီရင်ခံစာတင်တွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြမအရေးသုံးသက်ခြင်းနဲ့အာကစားတင်လွာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေမအောင်မမြင်ဖြစ်နေရတဲ့အကြောင်းပြောဆိုနေတာတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားကုန်သွယ်ရေးစစ်ပွဲဖြစ်နေပြီလို့အများကပြောနေပေမဲ့သမ္မတထရန့်ကတော့ကရောက်ကစားဖြစ်တဲ့သဘောမျိုးဖြစ်နေတာပြောဆိုလိုက်တာပါ။သဘောတူညီချက်ရရှိလို့နေပါဖြစ်ခဲ့ပြီးမှတရုတ်နိုင်ငံဘက်ကပြက်ကွက်ခဲ့တဲ့အကြောင်းလဲသမ္မတထရန့်ကမနေတော့မှာပဲသတင်းတောက်တွေကိုအင်ဂျီရောမှာပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံ200တန်မိုးရှိရဲ့တရုတ်သွင်းကုန်တွေပေါ်အခွန်နဲ့တွမြင့်ခောက်ခံမှုဆုံးဖြတ်ခဲ့တဲ့အပေါ်မှာလဲသမ္မတကကာကွယ်ပြောဆိုသွားပါတယ်။ပြန်လည်အနေနဲ့တရုတ်နိုင်ငံကဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်ဇွန်လ10ရက်နေ့ကစလို့အခွန်တွေတိုးကောက်ဖို့ကြေညာလိုက်ပြီးတဲ့နောက်တင်းလာနေတုန်းကအစုရှယ်ယာဈေးကွက်မှာဈေးတွေထိုးကျခဲ့တဲ့နဲ့ပတ်သက်လို့တော့သူစုံတရာသမ္မတကပြောသွားတာမရှိပါဘူး။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေလက်နက်ချီဆွေးနွေးနေပြီးပြီးခဲ့တဲ့တောက်ချက်တွေကနောက်ဆုံးအချိန်ဆွေးနွေးမှုဆုံးသက်ခဲ့ပေမဲ့သဘောတူညီချက်တော့မရခဲ့ပါဘူး။သမ္မတထရန့်ကတော့အရင်ကခွန်နေတိုးမကောက်ရသေးတဲ့ဒေါ်လာဘီလီယံ300လောက်တန်မှုရှိတဲ့တရုတ်ကုန်တွေပေါ်နောက်ထပ်ခွန်နေတိုးမြင့်ကောက်ခံသွားဖို့သတိပေးထားပေမဲ့နောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းတင်းထလာနေတော့ပဲတင်းတော့တွေကိုပြောဆိုထားပါတယ်
American နဲ့ရုရှားနိုင်ငံပတ်သက်နေတဲ့ကိစ္စမှန်သမျှနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အင်္ဂါနေ့ကနှစ်နာရီနီးပါးဆွေးနွေးမှုတွေကနေအလှုပ်ဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ပြောကြားလိုက်ပါတယ်။ Iran, Syria, Ukraine, Venezuela နဲ့မြောက်ကိုရီးယားအရေးကိစ္စတွေမှာနှစ်နိုင်ငံလုံးပတ်သက်နေပေမဲ့အခြားတစ်ဖက်စီကနေထောက်ခံနေကြတာဖြစ်ပါတယ်ရုရှားနိုင်ငံဆိုချီမျိုးကတွဲဆုံဝဲအတွင်းမှာဒီကိစ္စအားလုံးဆွေးနွေးခဲ့ကြပါတယ်။အစ္စရေးအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းဖြစ်လာအောင်နှစ်နိုင်ငံဆက်လုပ်နိုင်မယ်လို့ထင်မြင်တဲ့အကြောင်းတွဲဆုံဝဲအပြီးဝန်ကြီးပေါ်ပီယိုကသတင်းတောက်တွေကိုပြောကြားပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်စေရမယ်ဆိုတဲ့ရည်ရွယ်ချက်အမေရိကန်ရောရုရှားမှာပါရှိတဲ့အတွက်ဒီကိစ္စမှာလည်းအတူတွဲလုပ်နိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရုရှားနဲ့ဆက်ဆံရေးကိုအမေရိကန်ကပြန်လည်တည်ဆောက်ဖို့လိုလားကြောင်းနဲ့ရုရှားဘက်ကအလေးနဲ့ရှိတယ်ဆိုတာပြသဖို့လိုတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့ဖ်နဲ့ပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးပွန်ပီယိုကပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ကလည်းသူနဲ့သမ္မတဒေါ်နယ်ထရမ့်တို့မကြခင်ရက်ပိုင်းတုန်းကဆက်သွယ်စကားပြောခဲ့တာမှာနှစ်ဖက်အပြန်အလှန်အကျိုးစီးပွားပြဿနာတွေကိုဖြေရှင်းဖို့အမေရိကန်ကရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ခြင်းနဲ့ရည်ရွယ်ချက်ရှိတယ်လို့ပြောပါတယ်။လက်ရှိအမေရိကန်အစိုးရနဲ့သူ့ရဲ့အစိုးရကြားမှာပူးပေါင်းကြံစည်ဆောင်ရွက်မှုတစုံတရာမရှိဘူးလို့လည်းသမ္မတပူတင်ကငြင်းဆန်သွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးလုပ်ငန်းတွေစတင်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်ဖို့ရှင်းနေချုပ်ဝီလျံဘောက်ကိုညွှန်ကြားခဲ့တာမရှိကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းစုံစမ်းမယ်ဆိုရင်သူ့အနေနဲ့ဝမ်းသာတယ်လို့လည်းမင်းတို့ကပဲအင်ဂျီရောမှာတင်းတောက်တွေကိုပြောလိုက်တာပါ။သမ္မတထရန့်ကတော့စုံစမ်းရေးမှုတွေကိုစုံစမ်းရမယ်ဆိုရဲတွစ်တာလူမှုကွန်ရက်မှာပြီးခဲ့လာတဲ့မှတ်ချက်ပေးခဲ့တာပါဝင်ရုရှားရဲ့စုံစမ်းမှုတွေကိုပြန်လည်စုံစမ်းဖို့လူသိရှင်ကြားတိုက်တွန်းထားတာဖြစ်ပါတယ်။ မနေ့တုန်းကလည်းသမ္မတထရန့်ကစုံစမ်းရေးမှူးမူလရဲ့အစီရင်ခံစာအတူပြောင်းတာဖြစ်တဲ့အကြောင်းထပ်မံပြောဆိုလိုက်တယ်လို့သူနဲ့သူစီဝင်ဖော်ဝင်နေ2016သမ္မတရွေးကောက်ပွဲကိုဂျောင်းဝင်ဆွတ်ဖက်ခဲ့တဲ့ရုရှားနဲ့ပူးပေါင်းကြံစီခဲ့ကြောင်းဆွဆွဲချင်းနဲ့ပတ်သက်လို့အပြစ်မရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါရှင်နေချုပ်ကတော့ရုရှားရဲ့အရေးအထူးစုံစမ်းရေးမှူးမူလရဲ့စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်ဖို့ကွန်နက်တကက်ပြည်နယ်ကအစိုးရရှင်နေဂျွန်ဒါဟန်ကိုတာဝန်ပေးထားပါတယ်ရှင်နေချုပ်နဲ့သမ္မတကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာ2016ရွေးကောက်ပွဲကာလမှာသမ္မတလောင်းထရန့်ရဲ့စီဝင်ဖွဲ့ကိုတရှိုလို့ထောက်လန်းခဲ့တယ်လို့ဆွဆွဲထားတာပါဒါပေမဲ့လည်းဘလို့ပုံစံမျိုးနဲ့ထောက်လန်းခဲ့တယ်လဲဆိုတော့ရှင်နေချုပ်ကတွေ့ရကြပြောမထားပါဘူးသမ္မတဟောဘရက်ကိုဘာမှလက်ထက်သမ္မတရွေးကောက်ပွဲကိုရုရှားကစွတ်ဖက်တဲ့သတင်းတွေထွက်ပေါ်လာချိန်မှာရုရှားထောက်လန်းရေးတယောက်နဲ့အဆက်ဆံလုပ်ခဲ့ပြီးတဲ့ထရန့်ရဲ့လက်ထောက်တူဖြစ်သူကာတာပိတ်ပေါ်တရားရေးဌာနကထောက်လန်းမှုအမိန့်ထုတ်ပြန်ပြုပါတယ
်အမေရိကထက်လွတ်တော်ထောက်လန်းရေးကော်မတီမှသမ္မတဒေါ်နယ်ထရန့်ရဲ့သားအကြီးလာရောက်ထွက်ဆိုရမယ့်ကြားနာပွဲကိုတကပိတ်လုပ်မယ်လို့ထောက်လန်းရေးကော်မတီနဲ့ဒေါ်နယ်ထရန့်ဂျူနီယာတို့ညှိနှိုင်းသဘောတူခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်မှုနဲ့ပတ်သက်လို့ Republican နဲ့ Democrat အမတ်တွေပါဝင်တဲ့ကော်မတီကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်သမ္မတထရန့်အတွက်ပုဂ္ဂိုလ်ရေးရှေ့နေအဖြစ်တစ်ပေါင်းများစွာလုပ်ခဲ့သူမိုက်ကယ်ကိုဝန်ထောက်လိုက်ရေးကော်မတီမှထွက်ဆိုပြောကြားမှုတွေက2018ခုနှစ်တုန်းကဒေါ်နယ်ထရန့်ဂျူနီယာလာရောက်ထွက်ဆိုခဲ့စဉ်ပြောကြားခဲ့မှုတွေနဲ့ကွဲလွဲနေတာမို့ကော်မတီကသူ့ကိုထပ်ပြီးစစ်ဆေးမေးမြန်းလိုတာဖြစ်ပါတယ်။အရင်စီစဉ်ထားတဲ့ကြားနာပွဲတွေကသမ္မတရဲ့သားကလာရောက်ခြင်းမရှိတာကြောင့်အခုတစ်ခေါက်မှာတော့လွှတ်တော်ကော်မတီကသူ့ကိုစင့်ခေါ်စာပို့ခဲ့ပါတယ်။လွှတ်တော်ကော်မတီကအဓိကမေးခွန်းထုတ်ချင်နေတဲ့ကိစ္စတွေထဲမှာရုရှားနိုင်ငံမော်စကိုမြို့တော်မှာထရန့်တာဝါသောမဲ့အစီအစဉ်ကိစ္စနဲ့ဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းလုံးရေးမန်နေဂျာပေါ်မန်နဖော့နဲ့အတူနယူးယောက်ကထရန့်တာဝါမှာရုရှားရှေ့နေတဲ့အကို2016ခုနှစ်တုန်းကဒေါ်နယ်ထရန့်ဂျူနီယာတွေ့ဆုံခဲ့တဲ့ကိစ္စတွေဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11965ဒိုင်းဒိုမီတာ32 kHz 9309ဒိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာဒိုင်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံမြန်မာပိုင်းအစီအစဉ်ရဲ့ပုံတွင်းညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ဒီတော့တာဝန်ယူထားသူတွေကလွယ်လို့ကြံဝင်တန်းတွေအားလုံးယူရနိုင်ငံကအမြန်ဆုံးထုတ်ကားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားလိုက်တဲ့အကြောင်းဘက်ကက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဘက်ကက်မြို့ကတန်ယုံနဲ့အေရီဗီမြို့ကကောင်စီယုံတွေမှာပုံမှန်ပြည်ဝင်ဗီဇာလက်ခံတဲ့လုပ်ငန်းတွေကိုရာယီရပ်ဆိုင်းလိုက်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ဆူအနေနဲ့ယူရနိုင်ငံရောက်အမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာပေးနိုင်မှာဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။ညွှန်ကြားချက်အရထွက်ခွာမဲ့သူတွေအနေနဲ့အမြန်ဆုံးထွက်ကြဖို့လည်းတန်ရုံထုတ်ပြန်ခြင်းမှာတိုက်တွန်းထားပါတယ်။ UN နိုင်ငံဒါမှမဟုတ် UN နိုင်ငံကအားပေးထားတဲ့အုပ်စုတွေဟာရှေ့လက်ပိုင်းဒေသကအမေရိကန်တပ်ဖွဲ့တွေကိုချင်းချောက်နိုင်တဲ့အန်ဒီယန်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆွေကသတိပေးနေခြင်းပါပဲ။ကြေညာချက်ထုတ်ပြန်လိုက်တာပါ။ UN နိုင်ငံကိုတံပြန်နိုင်မှုအမေရိကန်တပ်ဖွဲ့ဝင်တသိန်း2000ဆင်လွတ်ဖို့စဉ်းစားနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာတာကိုတော့သမ္မတထရန့်ကပယ်ချခဲ့ပေမဲ့နောက်တစ်ချိန်ချိန်မှာတပ်တွေအများအပြားထပ်မံဆင်လွတ်မဲ့စီစဉ်နေပတ်သက်လို့ညှင်းဆန်တာမျိုးတော့မရှိပါဘူး။ New York Times သတင်းစာရဲ့ဖော်ပြချက်ဟာအတုယောင်တာဖြစ်ကြောင်းသမ္မတထရန့်ကပြောဆိုခဲ့ပေမဲ့တပ်တွေနောက်တစ်ချိန်မှာဆင်လွတ်ဖို့ရှိတဲ့အကြောင်းလဲသတင်းတောက်တွေကိုပြောဆိုပြတာဖြစ်ပါရဲ့
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကခရိုင်စခန်းတစ်ခုကိုတာလီဘန်တွေသိမ်းပိုက်လိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရဘက်ကဒီစစ်သား73ယောက်ချမ်းမင်းနဲ့တေဆုံးခဲ့ပါတယ်။တာလီဘန်တွေဘက်ကအင်အားပုံပုံခိုင်မာလာနေပြီးတော့18နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်အောင်လို့တာလီဘန်တွေနဲ့ညှိနှိုင်းနိုင်ဖို့ပို့ပြီးအားထုတ်ပါလို့ရုရှားဘက်ကအလေးအနက်ပြောနေချိန်မှာပဲတိုက်ပွဲဖြစ်ပွားခဲ့တာပါ။မနေ့အာရုံမတက်ခင်ဇဘူးနယ်ရဲကရှမ်ယော်ဇီရီမြို့အပေါ်တာလီဘန်တိုက်ခိုက်ရေးသမားတွေထိုးဆက်ဆင်ခဲ့မှုကြောင့်ခရိုင်စခန်းမှာတပ်ဆွဲထားတဲ့အစိုးရတပ်ဖွဲ့ဝင်တွေထွက်ပြေးခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့အကြမ်းဖက်အဖွဲ့ဘက်ကလာတဲ့သတင်းတွေကပြောနေပါတယ်။အာဖဂန်စစ်တပ်ကတပ်ဖွဲ့ဝင်73ယောက်တေဆုံးခဲ့တယ်ဆိုတာကိုအမည်မဖော်လိုတဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတယောက်က VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။တာလီဘန်တွေသိမ်းပိုက်သွားတဲ့နေရာကိုပြန်သိမ်းနိုင်ဖို့တံပြန်စစ်ဆင်ရေးလုပ်နေတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။တံပြန်တိုက်ခိုက်မှုတွေအတွင်းတာလီဘန်တွေဘက်ကအကြမ်းဆုံးများတယ်လို့လည်းဆိုပါတယ်။အဲ့ဒီနေရာကိုအာဖဂန် ေတက်ရောက်ရှိသွားပြီဖြစ်သလိုတာလီဘန်တွေထွက်ပြေးကုန်ပြီလို့လည်းကြေညာချက်မှပြောထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ဆိုတာကိုတာလီဘန်ပြောခွင့်ရကအတိအမှတ်ပြောခဲ့ပေမဲ့သူတို့ဘက်ကဆက်ပြီးခံတိုက်နေတယ်လို့လည်းဆိုပါတယ်။ခရိုင်စခန်းကိုအစိုးရတပ်တွေဘက်ကပြန်သိမ်းတယ်ဆိုတာမဟုတ်ဘူးလို့လည်းပယ်ချခဲ့ပါတယ်။
ဆိုမာလီယာနိုင်ငံမှာအာနာရှင်ဆိုင်ဘယ်လက်ထက်ကအစ်မင်းရရှိသူဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူတို့ဟာလူခွေရေးချိုးဖောက်မှုတွေအတွက်အခုကအမေရိကန်ပြည်သူဗီဂျီးနီးယားပြည်နယ်မှာအမှုရင်ဆိုင်နေရပါတယ်။1988ခုနှစ်တုန်းကယူဆုအက်တီအလီရဲ့လက်ထက်မှာတေလူနီးပါးညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းဖာဟမ်မိုဟာမက်ထာနီဝါဖာကတရားစွဲထားရမှုကိုအလက်ဆန်ဒရီယာမြို့ကပြည်ထောင်စုတရားရုံးထုမှဒီဇင်ဘာတည်းစတင်ကြားနာစစ်ဆင်နေတာပါ။ဆဆွဲကန်တာသူအလီဟာဆိုမာလီယာနိုင်ငံကခွဲထွက်ခဲ့တဲ့ဆိုမာလီလန်ဒေသမှာလွန်ကျွေးတာဝန်ယူခဲ့တဲ့ဆိုမာလီစစ်တပ်ရဲ့တပ်မ9မှတမုတ်တူအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်ပြီးသူဟာ1989ခုနှစ်နောက်ပိုင်းလောက်မှာရေတဲကားစင်းပျောက်ဆုံးမှုနဲ့ဆက်နွယ်ပြီးစုံစမ်းမှုအတွက်အခုခါတရားလူဖြစ်တဲ့ဝါဖာပါဝင်တခြားလူငယ်အမျိုးသားတွေကိုဖမ်းဆီးခဲ့တဲ့အကြောင်းလဲတရားလူဘက်ကတင်ကြားထားပါတယ်။လာနေချီဖမ်းဆီးထားချိန်မှာပုံမှန်လူလူသူ့ကိုကိုတော်လုံးချုပ်ရိုင်းနေတာခံခဲ့ရတဲ့အကြောင်းလဲဆွဆွဲထားတာပါ။နောက်ဆုံးအချိန်စစ်စစ်မြင်းမြင်းကြီးမှာအလီယာသူ့ကိုတနက်နေ့ချက်ပေါင်းများစွာဖြစ်ခတ်ခဲ့ပြီးတေပြီးလို့ယူဆတဲ့အတွက်မြင်းမြုပ်လိုက်ကိုစစ်သားတွေကိုအမိန်ပေးရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့စစ်သားတွေကသူမတင်မန်းတည်ရတဲ့အတွက်မိသားစုထံပြန်ပို့ပေးခဲ့ပြီးငွေတောင်းခဲ့တယ်လို့လည်းပြောဆိုထားပါတယ်။1992ခုနှစ်မှာအာနာရှင်ဆိုးရပြုတ်ချခဲ့ပြီးတဲ့နောက်မှာတော့အလီယာကနေဒါနိုင်ငံကိုတိမ်းရှောင်သွားခဲ့တာပါ။ဒါပေမဲ့လည်းမှတ်တမ်းတင်ဇလန်တစ်ခုထဲမှာသူ့ရဲ့ဆရာစုမှုတွေပေါ်ပေါက်ခဲ့ရကအမေရိကန်ကိုပို့ဆောင်တာခံခဲ့ရပါတယ်။သူဟာဗီဂျီးနီးယားပြည်နယ်မှာနှစ်ပေါင်း20ရာခြာနေထိုင်ခဲ့ပြီးဝါရှင်တန်တိုက်ကလေးစိမ့်မှာလူငယ်ရင်းအရာရှိဖြစ်နေလဲအလုံးလုံးခဲ့ပူပါရဲ့။သူ့ရဲ့ရှင်နေကတော့ဆွဆွဲချက်တီအားလုံးကိုငင်းဆန်ထားပါရဲ့
။အမေရိကန်ပြည်ထောင်စုမှာအတင်းကျပ်ဆုံးကိုယ်ဝန်ဖျက်ချမှုတားဆီးရေးဥပဒေကိုအလဘမ်းမာပြည်နယ်လွှတ်တော်ကအတည်ပြုလိုက်ပါရဲ့။မိခင်ကျမ်းမာရေးချောင်းကလွဲလို့ကိုယ်ဝန်ဆောင်တက်တန့်ပဲအချိန်မှပဲဖြစ်ဖြစ်တခြားဘလို့အကြောင်းနဲ့မှကိုယ်ဝန်ဖျက်ချတာကိုခွင့်မပြုတဲ့ဥပဒေကိုပြည်နယ်အုပ်ချုပ်ရေးမှူးလက်မှတ်ထိုးအတည်ပြုဖို့တော့လိုပါရဲ့။ကိုယ်ဝန်ဖျက်ချတာကိုအပြင်းထန်ဆန့်ကျင်တဲ့အုပ်ချုပ်ရေးမှူး KIV ကတော့လက်မှတ်ထိုးပဲမထိုးဘူးတစုံတရာပြောခြင်းမရှိပါဘူး။တကယ်လို့သူလက်မှတ်ထိုးခဲ့ရင်တော့လက်မှတ်ထိုးပြီး6လကြာရင်ဥပဒေကိုလက်တွေ့ကျင့်သုံးမှာပါ။ကိုယ်ဝန်တဲ့မိခင်ရဲ့ကျန်းမာရေးစိုးရိမ်ရလို့ဖျက်ချတာကလွဲလို့ကိုဝင်ဖြတ်ချပေးသူအနေနဲ့ထောင်ဒဏ်66နှစ်ဒါမှမဟုတ်ထောင်ဒဏ်တသက်အထိချခံရမှာဖြစ်ပါတယ်။ကိုဝင်ဖြတ်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ပေးခံရမှာပါ။အမေရိကန်ပြည်ထောင်စုပြည်နယ်16ခုကလွှတ်တော်တွေမှာကိုဝင်ဖြတ်ချမှုတားဆီးတဲ့ဥပဒေကြမ်းတွေကိုအတည်ပြုထားပါတယ်။တကယ်လို့တရေသားရဲ့နှလုံးခုန်တန်ကြားရရင်ကိုဝင်ဖြတ်ချခွင့်တားမြစ်တဲ့ဥပဒေတွေကိုပြည်နယ်၄ခုမှာအုပ်ချုပ်ရေးမှုတွေလက်မှတ်ရေးထိုးပြဋ္ဌာန်းချင်သုံးခဲ့ပါတယ်အမျိုးသမီးတွေကိုဝင်ဖြတ်ချပိုင်ခွင့်ရှိရမယ်ဆိုတဲ့အခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက် Republican အများစုလွှမ်းမိုးထားတဲ့ပြည်내အစိုးရတော်တော်များများကစ조사နေကြတယ်လို့လေးလာသူတွေကသုံးသပ်နေပါတယ်ကိုဝင်ဖြတ်ချမှုတားမြစ်တာဟာအမျိုးသမီးတွေရဲ့ဘဝတွေနဲ့အခွင့်အရေးကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ကန့်ကွက်သူတွေကဖော်ပြပြောဆိုနေတယ်လို့အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကလည်းဒီကိစ္စအပေါ်တရားစွဲစိန်ခေါ်မယ်လို့ပြောနေကြပါတယ်ရှင်
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကောင်လင်းဦးနဲ့မဆူမြန်မွန်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်တော့ပါမယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာကြောင်မီတွေသုံးဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ကျေးရွာသားတချို့နဲ့ရဲတပ်ဖွဲ့တို့ဒီကနေ့မနက်ပိုင်းကပဋိပက္ခဖြစ်ပွားခဲ့လို့ကျေးရွာသားတချို့ဖမ်းဆီးခံခဲ့ရတယ်လို့သတင်းထောက်တယောက်လည်းဖမ်းဆီးတရားစွဲဆိုခံရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရစေ။
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်အောင်ကြီးကျေးရွာမှာကြောင်မီတွေသုံးပြီးလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်တဲ့ရွာသားတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကြားဒီကနေ့မနက်ပိုင်းမှာထိတ်တိတ်ပဋိပက္ခဖြစ်ခဲ့တာပါဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဘက်ကပြစ်ခတ်နှိမ်နင်းရမှာကျေးရွာသားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အချို့ဖမ်းဆီးခံခဲ့ကြရပါတယ်ရွာသားတွေဘက်ကဆက်ယုံကိုမိရှုဖျက်ဆီးတာတွေပြုလုပ်တဲ့နောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲခဲ့တာပါအခုတော့အခြေအနေတွေတင်းမာနေသေးရှိပြီးရဲတပ်ဖွဲ့တော်တော်များများအနည်းနာမှလုံခြုံရေးထားတယ်လို့အောင်တပီကြီးရသားကိုကျော်စီရက VOA ကိုပြောပါတယ်
။ဒီကြီးကျုပ်လာပြီးတော့မှတွေ့ဆုံတယ်လို့ပြောပြီးကျွန်တော်တို့ကနှစ်သိပြီလူစုခွဲခိုင်းထားပြီးတော့ကျွန်တော်တို့ကတော့လူစုခွဲပြီးနေတယ်ကြ။ဒါနဲ့ရဲတွေကတော့ခုရောမှနောက်တော့ထပ်ပြီးတော့ကားတွေမရှိတော့ရဲက900လောက်ဖြစ်သွားပြီးတော့ကျွန်တော်တို့ဝင်စီးမဲ့အမိထားမျိုးမှရှိနေတယ်။ကျွန်တော်တို့ဒီရွာတွေကလူတွေရတာပဲဒီရွာတွေပြီးတော့မှဝင်ကြီးကျုပ်လာတွေ့မယ်ဆိုပြီးတော့မှ သူတို့ကကျွန်တော်တို့ကိုအတိုင်ပြောပြီးတော့လူလူတွေကတော့အခုမလာတဲ့ခါကျတော့မကြည်မလဲဘူးဖြစ်နေကြတာပေါ့အဲသူတို့ခရံရဲမှုလားပါလားတော့မသိဘူးသူတို့ကလည်းညှိပေးမယ်ပေါ့လူစုခွဲပေးပါဆိုပြီးတော့မှအဲတိုင်ပြောပြီးတော့မှအခုကျတော့ကုမ္ပဏီကားတွေအပြင်ကိုအကုန်အတင်းတွေကားတွေအပြင်ထုတ်ပြီးတော့မှရဲတွေကဝင်ပြီးတော့မှနေရာယူတဲ့အနေအထားမျိုးကိုသူတို့ပြင်ဆင်နေတယ်ပေါ့
ရွာသားတွေကမနေ့ကတည်းကကုမ္ပဏီပိုင်ကားတွေကိုလမ်းပိတ်ဆိုပြီးဆန္ဒထုတ်ပေါ်နေတာဖြစ်ပါတယ်ဒီကနေ့မနက်မှာတော့ရွာသားအချို့ကကုမ္ပဏီပိုင်ကားတွေနဲ့အဆောက်အဦတွေကိုမိရှုဖျက်ဆီးကြပါတယ်။မိရှုဖျက်ဆီးမှုတွေဖြစ်လာတဲ့နောက်ရဲတပ်ဖွဲ့ကလူကိုအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။မိရှုဖျက်ဆီးတဲ့သူတွေကိုအရေးယူဆောင်သွားမယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။ပြစ်ခတ်နိုင်နေတာကြောင့်ရွာသားအချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရတယ်လို့ရွာသားတွေဘက်ကပြောဆိုပါတယ်။ရဲတပ်ဖွဲ့ကဖြိုခွင်းချိန်မှာသတင်းယူနေတဲ့ Channel Manly TV သတင်းတောက်တူလည်းဖမ်းဆီးခံခဲ့ရပါတယ်။ဖန်စီပြီးတဲ့နောက်ဝတ္တရားနှောက်ယှက်မှုမိရှို့မှုအားပေးကူညီမှုပုံမှန်တွေနဲ့အမှုဖွဲ့ရမန်ယူထားတယ်လို့ Channel Mandalay TV ကအေဒီတာချုပ်ကိုမင်းနေကပြောပါတယ
်3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 3 နောက်ရတစ်တလေအဘေးကွန်ကြီးအဲ့သုံးမှုနဲ့ယမန်ယူတာခံလိုက်ရပါတယ်ဟိုပါဘောနော်အဲဒီအဲ့အမှုသုံးမှုနဲ့ယမန်ယူတယ်ပေါ့ဒီနေ့ဖန်စီဆုံးတော့ပြီးနောက်ဆုံးကတော့ယမန်ယူထားတယ်ဟုတ
်ဖန်စီကန်သူဒရင်တော့ကိုနန္ဒဟာကျင်းဝတ်နဲ့အညီဒရင်ယူနေတာဖြစ်လို့အခုလိုဖန်စီတာဟာဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်မဖြစ်တင်ဘူးလို့ကွန်မင်းကဆက်ပြောပါတယ
် Facebook မှာ live နေတဲ့အတွက်ကျွန်တော်တို့ရဲ့ဟိုသက်တည်ထောက်ထားပြီးခိုင်လုံနေအဲ့တော့ကျွန်တော်တို့ရဲ့ဒရင်တော့ဒီပထမဦးဆုံးပြောချင်တာကတော့နော်ဒီသတင်းမီဒီယာကျင့်ဝတ်တွေဥပဒေတွေအဲဒီဟိုတွေရကျွန်တော်တို့ဒီနိုင်လာပြီးသတင်းဟိုလှုပ်ဆောင်နေတာဖြစ်တယ်အဲ့တော့ကျွန်တော်တို့ခိုင်မာမှာပြောလို့ရတယ်နောက်တစ်ချက်ကတော့ဒီလိုမျိုးနောက်သူကအဲ့ဒီ live တွင်နေထမှာလည်းပါတယ်သူကသတင်းတော့ပါ live တွင်ဟို live တွင်နေပါဟိုပါသတင်းယူနေတာပါကတ်ပါပါတယ်လို့ပြောရကြောင်းဒီမလို့ခြင်းမှုမင်းဒါဝတ်တရားနောက်ဆက်တာပဲမင်းကောင်းဖို့တက်ဆိုပြီးနောက်လျှောက်ခံပြီးဆွတ်တင်နေနောက်ချမ်းနဲ့ဒီလိုမျိုးလှုပ်ဆောင်ချက်ဟာဒါအခုဒီမိုကရေစီနိုင်ငံမှာဒီလိုမျိုးမဖြစ်တင်တော့ဘူး
ဒီပြည်ထောင်စုရုံဟာကြောင်မီတေတုံစေုံဖြစ်ပြီးမြန်မာနိုင်ငံယူနီမြုံနယ်မှုကော်မရှင်ခွင့်ပြုချက်နဲ့တိစောက်ထားတဲ့တနစ်တန်9000ထုပ်ကြောင်မီတေတုံပြည်ထောင်စုရုံလည်းဖြစ်ပါတယ်။ဒီစေုံစီမံကိန်းကိုအရင်တမရဟောင်းအသိစဉ်လက်ထက်ကခွင့်ပြုပေးခဲ့တဲ့စီမံကိန်းလည်းဖြစ်ပါတယ်။ဒေသခံတွေဟာပြည်ထောင်စုရုံစီမံကိန်းဖျက်သိမ်းပေးဖို့ကြေးရွာလမ်းမှာကုမ္ပဏီပိုင်ကားတွေမဖျက်သန်းဖို့နဲ့ဖန်ဆီးထားတဲ့သူတွေကိုအများဆုံးပြန်လုပေးဖို့တောင်းဆိုနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုချက်အောင်ခန့်သတင်းပေးဖို့တွားရပါရှင် POA မြန်မာပိုင်းကနေပို့ထုတ်နေတဲ့ဖက်သတင်းတွေကိုလိုင်းဒိုမီတာ1925 30ကနေတိုက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမဟုတ်အစိုးရကိုတော်လှန်နေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးခန်းနီတရားရုံးကနေမတရားအသင်အဲ့ဥတွေပုံမှန်ဆက်ခွန်မြင်ဆောင်1နဲ့တရားဆွဲဆိုပြီးတော့ထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်ထောင်ဒဏ်ချမှတ်ခံရသူတွေဟာကတဲ့လူမျိုးလက်နက်ကင်တွေဖြစ်ပြီးဒီနေ့အစောပိုင်းကနာကဌာနချုပ်ကိုတပ်မတော်ကရှင်းလင်းစဉ်ဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာကမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်ကိုတပ်မတော်ကဒီနေ့ဇန်နဝါရီလကုန်ပိုင်းကစတင်ပြီးနေမြေရှင်းလင်းရာမှာဖမ်းဆီးထိန်းသိမ်းခံရတဲ့အိန္ဒိယနိုင်ငံကလက်နက်ကင်အဖွဲ့ဝင်တွေကိုဒီကနေ့မနက်ပိုင်းကခန်းတီမြို့နယ်တရားရုံးကစီရင်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။အိန္ဒိယတပုံ24ရောက်ပေါ်အပြစ်ဒဏ်စီရင်တဲ့အခြေအနေကိုတရားရုံးကိုကိုယ်တိုင်တွားရောက်ခဲ့တဲ့ခန်းတီဒေသခံတယောက်ကအခုလိုပြောပါတယ်
။5ရက်နေ့ကရုံးချင်းပါမို့သူတို့အဲ့မှာဆက်ချက်တင်တယ်။အဲ့ညကျွန်တော်တွားတယ်။ဆက်ချက်တင်တော့ခရီးတရားရုံးကနေမှသူတချို့ကတော့ပမာဏကတော့ပမာဏကတက်လို့တုံးအောင်ပဲရှိတယ်သူကတရားသူကြီးကဆွဲချက်တင်တယ်ဆက်ကွန်တင်တယ်အပြစ်ရှိလားပေါ့ရှိတယ်အကုန်လုံးကတော့အကုန်လုံးအပြစ်ရှိတယ်ဆိုပြီးမှဝန်ခံတယ်အဝန်ခံပြီးတော့သူတို့နောက်ဒီအခုလာအခု15နှစ်ရုံးချင်းတော့မိန့်ချမယ်ဆိုပြီးမှသူတို့ရုံးထုတ်ခဲ့တယ်ပေါ့ဒီအခုမနက်10နာရီတရားရုံးမှာဒီတိုင်းတရားသူကြီးကဆက်ကွန်တင်ပမာဏနဲ့ထောင်နဲ့နှစ်စီထပ်မှတ်လိုက်တယ်24ရောက်ကြအားလုံးပေါ့
အိန္ဒိယတပုံတွေကိုတရားစီရင်တာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းနိုင်ဖို့ဒီအမှုကိုစီရင်တဲ့ခန်းတီမျိုးကတရားသူကြီးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တယ်လီဖုန်းနဲ့ဖြေဆိုခွင့်မရှိကြောင်းသာပြန်ကြားခဲ့ပါတယ်။စကိုင်းတိုင်းအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတန်းနိုင်ကိုဆက်သွယ်မေးမြန်းရမှာတော့အိန္ဒိယတပုံအဖွဲ့တွေကအမှုစစ်ဆေးစီရင်ဖို့ကြံနေတဲ့သူမရှိတော့ကြောင်းဖြေကြားပါတယ
်။ကျွန်တော်တို့စပြီးတရင်ထုတ်ပြန်ထားကနေကအဖွဲ့တွေပါပဲ24ရောက်ပါခင်ဗျာ။ကဲပေးပါခင်ဗျာဟုတ်ကဲ့ပါခင်ဗျာမကြမ်းတော့ပါခင်ဗျာအကုန်ပါပဲဟုတ်ကဲ့ပါခင်ဗျာ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကြီးဝအနီးကနာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုနေရဆိုတဲ့သတင်းအရအစိုးရတပ်မတော်ကနေပြည်တော်ရှင်းလင်းတာတွေကိုဒီနှစ်ဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းNSCNK အဖွဲ့ဟာ2012ခုနှစ်ကတိုင်းဒေသကြီးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့ဒီသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းဒီချင်းနိုင်ငံကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်သူတို့ဒေသကိုနေပြည်တော်ရှင်းလင်းရေးဆောင်ရွက်ခဲ့တာဖြစ်ကြောင်းတပ်မတော်ကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်းကတော့ NSCNK ကခေါင်းဆောင်၅ဦးကိုတပ်မတော်ကခန့်တီးမြို့မှာဖမ်းဆီးခဲ့ပြီးသူတို့ကိုလည်းစက်ခွန်တင်တဲ့အမှုဖွင့်စစ်ဆေးနေပါတယ်လာမယ့်20ရက်နေ့မှာတော့6ကြိမ်မြောက်ရုံးထုတ်စစ်ဆေးဖို့ရှိနေပါတဲ့
အိန္ဒိယနိုင်ငံဖို့အစိုးရကိုတော်လာနေတဲ့လက်နက်ကိုင်24ယောက်ကိုဒီကနေ့စကိုင်းတိုင်းဒေသကြီးတွင်ကခဏီတရားရုံးကနေတရားစွပ်စွပ်ပြီးတော့ထောင်လန်းချမှတ်လိုက်တဲ့အကြောင်းကိုမိုးစောသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းကနေဒီကနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာအစီရင်ခံစာကမေလာဆန်မိုင်းမှာပဲထုတ်ပြန်လိုက်တာပါ။လူသားတွေရဲ့အနေအထိုင်အပြုအမူတွေကြောင့်ကမ္ဘာပေါ်ကအပင်အင်းဆက်ပိုမွားနဲ့တရိစ္ဆာန်အမျိုးအစားပေါင်းတသန်းကျော်မျိုးလုံးပျောက်ကွယ်မဲ့အရင်းနဲ့ရင်ဆိုင်နေရပြီလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိပါသေးတယ်လို့လည်းအစီရင်ခံစာကထောက်ပြဖော်ပြထားတာပါ။ VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းကိုဆက်ပြီးတော့နားဆင်ပါရှင်။လူသားတွေရဲ့လူရဲ့ကြောင့်ကဘာမြေကြီးဘလောက်ထိရိုးရင်းပျက်စီးခဲ့ရတယ်လဲဆိုတာသိပ္ပံဆိုင်ရာမော်ရာနဲ့တဘာဝဇီဝဂေဟာစနစ်ဆိုင်ရာအစီရင်ခံစာ IPBES မှာစုံစမ်းဖော်ပြထားပါတယ်။လူသားတွေရဲ့အပြုအမူကြောင့်တမိုင်းတစ်လျှောက်မကြုံဘူးလို့အောင်တဘာဝပတ်ဝန်းကျင်နဲ့ဇီဝဂေဟာစနစ်တွေဆုတ်ယုတ်ပျက်စီးလာနေပါတယ်။မျိုးရုံးပျောက်ကွယ်တော့မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းတသန်းကျော်ထဲမှာတရိစံတွေပင်လယ်သမုတ်တရားတွေမှာကမြေပြင်ရောဝေဟင်းမှာပါဝင်ပါတယ်။IPBES ရဲ့ဥက္ကဋ္ဌ Robert Watson ကအခုလိုပြောပါတယ
် We've lost much of our native forest, much of our native wetlands.
ကျွန်တော်တို့အတော်များများဆုံးရှုံးခဲ့ရတဲ့တဘာဝအရင်းမြစ်တွေထဲမှာတဘာဝအတိုင်းရှိနေတဲ့တောတောင်ရင်မြေတွေဇီဝဂေဟစနစ်တွေပါဝင်ပါတယ်။ဒါကြောင့်ဒီအချက်တွေကိုလည်းဥရယာတိပြောင်းလဲမှုနဲ့ဒန်းတူအရေးထားသင့်ပါတယ်။ဒါကတဘာဝပတ်ဝန်းကျင်နဲ့ပဲတည်တံ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။ဇက်တိုက်ဖြစ်နေတဲ့ကိစ္စရတွေပါအသက်ရှင်တမှုလူမှုရေးကိုကျင်တရားလူကျင်ဝတ်နဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စကိုအခုချက်ချင်းအရေးယူဆောင်ရွက်ရပါလိမ့်မယ
်မြေသားတို့ပေါ်ရှင်သန်ပေါက်ပွားကြတဲ့မျိုးစိတ်ပေါင်း20ရာခိုင်နှုန်းလောက်1900လောက်ကလေးကစပြီးတော့မျိုးသုံးပျောက်ကွယ်သွားပါပြီဂုံးနေရင်းနေသတ္တဝါမျိုးစိတ်တွေကလည်းအဲ့ဒီကာလအတွင်းမှာပဲ40ရာခိုင်နှုန်းလောက်အထိပျောက်ကွယ်သွားတာပါနောက်ပြီးတော့ရင်းနေသတ္တဝါ3ပုံ2ပုံကျော်လို့လည်းမျိုးသုံးမဲ့အနည်းနဲ့ရင်ဆိုင်နေရပါတယ်လူသားတွေရဲ့အပြူမူတွေဟာပင်လယ်ရေညင်ညမ်းစေတာ၊ငါအလွန်အကျွံဖန်တာနဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စမျိုးအထိပါဝင်တာပါ။ဒါအပြင်စိုက်ပျိုးရေးအတွက်မြေယာအသုံးပြုမှုနဲ့တည်တော်ပြုံတည်မှုတွေကလည်းလက်ရှိအခြေအနေထိရောက်လာစေတဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာတွေးရှိချက်တွေကိုသဘောတူညီခဲ့တဲ့နိုင်ငံပေါင်း150ကျော်တဲ့ကအမေရိကန်ပြည်ထောင်စုကတော့ဒီကိစ္စနဲ့ပတ်သက်ပြီးတခုခုလုပ်ဖို့လိုပြီလို့ပြောပါတယ်
။ Business as usual.is a disaster. We're going to continue to change the climate. We're going to continue to lose biodiversity. But
ဒီနေ့အလုံးအရင်လိုပါပဲ business as usual ဆိုတဲ့အမြင်ရှိနေတာကပြဿနာပါ။ဥရုယာဒီနဲ့ပတ်သက်ပြီးအပြောင်းလဲလုပ်ရပါလိမ့်မယ်။ဇီဝဂေဟစနစ်တွေလည်းဆက်ပြီးဆုံးရှုံးနေဦးမှာပါ။ဒါပေမဲ့မှန်ကန်တဲ့မူဝါဒကိုကျင့်သုံးမယ်ဆိုရင်တော့ဇီဝဂေဟစနစ်တွေမပြတ်မစီးရှိနေမဲ့အနာဂတ်ကိုပိုင်ဆိုင်ကြမှာပါ။လူသားတွေရဲ့အမှုအကျင့်ကိုပြင်ကြမယ်ဆိုရင်တော့ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ကိုရရှိကြမှာပါ
။အစီရင်ခံစာရေးသားပြုစုသူတွေကတော့ဒီကိစ္စကိုအဖြေရှာတဲ့နေရာမှာတဘာဝတရားကိုပုံစံမျိုးစုံနဲ့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောပါရယ်။တစ်ကလုံးနဲ့ဆင်းရဲလုံးတရိတ်ဆန်ကြီးတွေကလည်းပုတ်တည်ညိုနဲ့ငှက်ကလေးတွေလိုသေငယ်တဲ့တဘာဝတိုင်းတူတံဖို့နဲ့သူရှိတယ်လို့ပြောပါရယ်။လူသားတွေကြောင့်ပြည့်စည်လာတဲ့တဘာဝတရားကြီးကိုပြုပြင်ဖို့ချိုးပန်းတဲ့နေရာမှာတဘာဝတရားရဲ့စံတန်ဖိုးတွေကိုပါထည့်သွင်းစဉ်းစားရလိမ့်မယ်လို့လည်းအစီရင်ခံစာပြုစုသူတွေကပြောပါရယ်။
We need to have incentives in place for clean technologies.
ဒါပေမဲ့တရားအထွတ်အကျိုးများစေတဲ့တန့်ရှင်းနည်းပညာတွေတန့်ရှင်းတဲ့နည်းလမ်းနဲ့လုတ်ကင်သူတွေကိုမျှလုံးပေးဖို့လိုပါတယ်။ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုသာကြည့်ကြရမှာမဟုတ်ပါဘူး။တဘာဝအရင်းမြစ်ဟာလည်းလူသားအရင်းမြစ်လိုပဲထပ်တူအရေးကြီးတယ်ဆိုတာနားလည်သဘောပေါက်ထားဖို့လိုပါတယ်
။ဆမျက်နာ1800ပါတဲ့အဲ့ဒီအစီရင်ခံစာကို9ကြိမ်မြောက်
IPBS ရဲ့ဇီဝမျိုးကွဲနဲ့ဂီယာစနစ်သိပ္ပံဆိုင်ရာမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါအစင်ခံစားပါအခြေအနေတွေကိုရှောင်ရှားနိုင်အောင်လူသားတွေအနေနဲ့အာသွန်ခွန်ဆိုင်လုပ်ကင်သွားမယ်ဆိုရင်တော့အစိုးဆုံးအခြေအနေကိုရှောင်ရှားနိုင်ခြင်းရှိပါတယ်လို့လည်းအစင်ခံစားမှာကောက်ချက်ချထားပါတယ်ရှင်VOA American အသံရဲ့ဗုဒ္ဓဟူးနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ line 2m 24 25နဲ့30နှစ်အပြင် line မီတာ190တို့ကနေဖိုင်ယူနာဆင်နေပါတယ်။ခုတစ်ဆက်တဲ့ဥရုယာတိပြောင်းလဲမှုကြောင့်ပင်ကွင်းငှက်ကလေးတွေရဲ့အနာဂတ်နဲ့ဆိုင်တဲ့သတင်းပဲဆက်ပြရစေ။အနာတိကတက်ကပင်ကွင်းငှက်တွေအများဆုံးတားဖောက်ရာရေခဲပြင်းကြီးတခုပျောက်ကွယ်သွားပြီလို့ protein နိုင်ငံကသုတေသီတွေကပြောပါတယ်။ဒီလိုပျောက်ကွယ်သွားလို့ထောင်ပေါင်းများစွာသောပင်ကွင်းငှက်ကလေးတွေဘာတွေဖြစ်ကုန်ပြီလဲဆိုတာကို VOA သတင်းထောက် Kevin Notch ကပဲသတင်းပေးပို့ထားပါတယ်။ကိုရဲမင်းထွန်းကတင်ပြပါလိမ့်မယ်ရှင်
။2016ခုနှစ်မတိုင်ခင်အထိတော့ Antarctica ဒေသက Halley Bay ဒေသဟာ Emperor Penguin ငှက်တွေဒုတိယအများဆုံးတားဖောက်ရာမြေနေရာပါ။ဒီနှစ်အကြာမှာတော့1000ခွဲကနေ2000ခွဲလောက်ရှိတဲ့ပင်ကွင်းတွေဒီမြေပေါ်ကပျောက်ကွယ်သွားပါတယ်။အဲ့ဒီကတည်းကသူတို့ဒီနေရာကိုပြန်မလာကြတော့ပါဘူး။ British Antarctic Survey British Antarctica လေးလာရဲ့အဖွဲ့ကသူတို့ဒီကိုဘာကြောင့်ပြန်မလာသလဲဆိုတဲ့အကြောင်းကိုရှာဖွေတွေ့ရှိခဲ့ကြပါတယ်။ British သုတေသီ Peter Fredway ကအခုလိုပြောပြပါတယ်
။ The sea ice on which the penguins breed and raise their chicks.had blown out
သူတို့ကလေးငယ်တွေမွေးဖွားကြီးပြင်းရာရေခဲရင်ကြီးအက်ကွဲပျော်ကြပြီးရာသီစောစောမှာပဲပျောက်ကွယ်သွားပြီလေ
ရာသီဥတုကိုထူးထူးခြားခြားနွေးစေတဲ့အင်အားဖြင့် El Niño ရေစီးကြောင်းကြောင့်ရေခဲတွေပျောက်ကွယ်သွားတာပါပဲဒါဆိုအဲ့ဒီပင်ကွင်းငှက်ကလေးတွေအားလုံးဘာဖြစ်ကုန်ကြသလဲဆိုတာကို British ပညာရှင် Peter Fredway ကအခုလိုဆက်ပြောပြပါတယ
် And we've been seeing that the colony at Halley has been getting smaller and smaller
ကျွန်တော်တို့ Halley ဒေသကပင်ကွင်းတိုက်အရွယ်စားတဖြည်းဖြည်းငယ်ငယ်သွားတာကိုမြင်နေခဲ့ရပါတယ်အရွယ်ရောက်ပင်ကွင်းငှက်တစ်ဝက်ကျော်ဟာဒီကနေမိုင်30လောက်ဝေးတဲ့အတိုက်တစ်ခုကိုပြောင်းရွှေ့သွားခဲ့ကြတာနောက်ဆုံးအဲ့ဒီမိုင်30ကအတိုက်ကပဲတဖြည်းဖြည်းနဲ့ကြီးကြီးလာခဲ့တော့တာပါပဲ
ဒါဟာကောင်းတဲ့သတင်းလို့ Fredwell ကပြောပါတယ်မဖြစ်လို့လဲဆိုတော့ဥရယာတိအပြောင်းလဲနဲ့အတူပင်ကွင်းတွေလိုင်လျောညီထွေပြောင်းလဲနေထိုင်လာတဲ့သဘောတဲ့ပြီးတော့သူတို့တွေဒီလိုအမြဲတမ်းလိုင်လျောညီထွေရှိအောင်နေနေရမယ်တဲ့တကယ်တော့ Halley Bay ဒေသတခုလည်းအရေးပြောင်းနေတာမဟုတ်ပါဘူးအန်တာတိကတစ်တိုင်လုံးဒီလိုဖြစ်နေတာပါဥရုယာတိအပြောင်းလဲအကြောင်းကို Fredwell ကအခုလိုဆက်ပြောပြပါတယ်
One thing we can say is that we project that with climate change, El Niño events will get
ကျွန်တော်တို့တခုပြောနိုင်တာက El Niño အကျိုးသက်ရောက်မှုတို့ရာသီဥတုပြောင်းလဲမှုတွေပိုပြင်းလာမယ်ပိုများလာမယ်လို့ဟောကိန်းထုတ်နိုင်ပါတယ်အန်တာတိကကျွန်းဆွယ်တခုမြန်မြန်ဆန်ဆန်ကြီးပူနွေးလာနေတာကိုတွေ့ရပါတယ်အန်တာတိကတစ်တိုင်လုံးမဟုတ်ပါဘူးအထူးသဖြင့်ဒီနေရာမှာမြန်မြန်ဆန်ဆန်ကြီးပူနွေးလာနေပါတယ်အရေးတွေပျော်ကုန်လို့ရေခဲဆုံးရှုံးသွားတဲ့နေရာတွေတော်တော်များများရှိနေပါတယ်တွေ့နေရပါတယ်နောက်မှလည်း El Niño နဲ့မုန်တိုင်းတွေပိုပြီးပြင်းထန်လာမယ်လို့ခန့်မှန်းရပါတယ
်ဒီလိုကမ္ဘာကြီးကိုပူနွေးစေမယ့်အရာတွေသာဆက်ပြီးဖြစ်ပေါ်နေမယ်ဆိုရင်ဒီရာစုနှစ်အတွင်း Emperor အမျိုးအစားပင်ကွင်းအရေအတွက်20ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လေ့လာချက်တွေမှာဖော်ပြထားကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းစူးစီးတင်ပြတော်တာပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီနဲ့9နာရီခွဲထိ Asia Set 7 Jeru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြအပြင်တိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြည်းညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကလည်းဆက်သွယ်နိုင်ပါတယ်ရှင်။ email ကနေဆက်သွယ်လို့burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့0939382555လေးကိုခေါ်ဆိုနိုင်ပါတယ် VOA American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ2425နဲ့30နှစ်အပြင်လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ15ရက်ပုဒ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတက်ရဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့တိုးချဲ့ဖန်ယူနိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထမှာတော့လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်စေတနာအထမမြောက်တဲ့လူငယ်တတခွင်ဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ကျွန်တော်ကတော့နိုင်ငံရေးကြီးသားကိုဒီအစိုးရအစီအမံဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ဟိုဒေါက်တာအိမ်မော်တော်ဖီဆာမာဒီယာအမေရိကန
်နိုင်ငံရေးအကျဉ်းသားဟောင်းလက်ရှိလူအခွင့်အရေးရှင်နေကြီးဦးသိန်းတန်းဦးကပြောသွားတာပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကလူလူနဲ့ကြာမရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပေးကြပါတယ်စိတ်ကြယောဂဟာစီးချိုသွေးချိုယောဂဝေဒနာရှင်တွေမှာနောက်ဆက်တွဲကြုံတွေ့ခံစားရနိုင်တဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လူနာမိသားစုဝင်နဲ့ဆရာဝန်တို့၃ဦး၃ဖလှယ်ပူးပေါင်းပြီးတော့ကြိုတင်ဂရုစိုက်ကာကွယ်တင်တာပါ။လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါတယ်ရှင
်။စိတ်တက်ကြောက်လာကိုဒီချိန်မှောက်ဒီချိန်တော့ကြုံတွေ့ခံစားပူးကြမှာပါ။သမလီတယောက်အနေနဲ့စိတ်တက်ကြတာကိုကြုံတွေ့ရတဲ့အခါကိုပြန်လဲတိဆောက်ဖို့လွယ်ကူပေမဲ့စိတ်ကြယောဂခံစားနေရသူတွေမှာတော့စိတ်တက်ကြတဲ့အခြေအနေတစ်ခုကနေလွတ်မြောက်အောင်ဆန်းဆောင်နေနေရမှာအခက်အခဲမှုတွေရှိနေမှာဖြစ်ပါတယ်။စိတ်ကြယောဂခံစားနေရသူတွေဟာဘလို့နောက်ဆက်တွဲစုစုလေးကိုကြုံတွေ့ခံစားရနိုင်မှာတလဲလို့မေးကြည့်တဲ့အခါနေပြည်တော်ပြည်သူဆေးရုံစိတ်ကျန်းမာရေးဌာနမှပေါင်းဝခဖြစ်သူဒေါက်တာဆန်းလင်းကအခုလိုပြောပါတယ
်။ Depression တကယ်ဖြစ်လာရင်တော့အရင်ကဆိုးဝါလာပါတယ်။အဲဘယ်လောက်ထိဆိုးဝါလာရလဲဆိုတော့နောက်ထပ်ကိုမျောလင့်လို့မရအောင်အကောင်းဆိုတဲ့အရာတွေတော့မရှိသလောက်တောင်တို့စိတ်ထဲမှာဖြစ်သွားတဲ့ ठी ကိုဖြစ်သွားတယ်ရှေ့မှာပိန်ပိအောင်မှောင်နေတဲ့အခြေအနေပေါ့ဘာသူ့ဘဝကြီးကဆက်လက်ပြီးတော့အသက်ရှင်ဖို့တော့တို့အထိပ္ပယ်မရှိတော့ဘူးเนาะအကြောင်းအသက်သေးဆုံးနိုင်ကြည့်ချင်တို့ကကြံ့စည်တတ်ပါတယ်
စိတ်ကြယောဂခံစားရအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေကတော့အမျိုးမျိုးရှိနေမှာပါ။နာတာရှည်ယောဂတွေဖြစ်ပေါ်ခံစားရခြင်းကလည်းစိတ်ကြယောဂဖြစ်စေတဲ့အကြောင်းအရာတွေကတစ်ခုဖြစ်တယ်လို့ပညာရှင်တွေကပြောကြပါရယ်။စီးချိုသွေးချိုယောဂဖြစ်ပေါ်ခံစားနေရတဲ့သူတွေဟာစိတ်ကြယောဂကိုလည်းဖြစ်ပေါ်ခံစားရလို့ရှိတာကြောင့်ဘလို့ချက်တွေကတွန်းအားဖြစ်စေပါလဲလို့မေးကြည့်တဲ့အခါရန်ကုန်နောက်ပိုင်းဆေးရုံကြီးမှအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးသိန်းမြင့်ကအခုလိုပြောပါရယ်
။စီးချိုသွေးချိုဝေဒနာရှင်တွေကတာမန်ရိုးရိုးလူကောင်းတဲ့ဆိုင်ပို့ပြီးတော့စိတ်ကြဝေဒနာခံစားဖို့ပုံများပါလေ။ဒါအဓိကတော့နှစ်ပိုင်းပေါ့ယောဂအပိုင်းနဲ့ပါတယ်စိတ်ကူတမှုအပိုင်းနဲ့ပါတယ်ပေါ့နော်ယောဂအပိုင်းကလည်းစိတ်ကြိုဝေနာရှင်ဆိုတာဟိုမတိမပြောက်ယောဂခေါ်တာပေါ့ပျောက်ဖို့လည်းမရှိဘူးပေါ့နော်ဆက်ခါတသက်တာလုံးစိတ်ကူရမယ်ဆက်ခါစိတ်ကြိုဝေနာလို့စပြီးနာမည်တက်လိုက်တဲ့တိုင်းနဲ့တည်းဟိုသူတို့ကရုပ်တရက်ကိုဒါမယုံနိုင်အောင်လက်မခံနိုင်အောင်စဖြစ်သွားတာပေါ့နော်ပြီးတဲ့နောက်မှာနောက်ဆက်တွဲစိတ်ကြိုဖြစ်လို့ရှိရင်စားကျင်တာတွေမစားရတော့ဘူးငါသွားကျင်တယ်လို့သွားလို့မရတော့ဘူးဆိုရခါမှာနောက်တစ်ခါစေးတပုံကြီးတောက်ရမယ်အဲ့မှာတခါကိုစားပြန်ရင်လည်းမိသားစွာဟိုကမစားနဲ့ဒီကမစားနဲ့အဲဘေးတူတွေကလည်းဟာဒါစားရင်စီးကြိုတက်မယ်ကြာတော့ဘာစားလို့စားရမလဲမသိတော့ဘူးပေါ့နော်ဆိုတော့လူတယောက်မှာအခြေခံလိုအပ်ချက်ကစားဖို့နေရေးပေါ့စားတာရဲ့ဝတ်တာရဲ့နေရာအဲ့တော့ဝတ်တာနဲ့နေရာတော့ဟုတ်ပြီစားတာနဲ့ပတ်သက်တဲ့အခြေခံ၃ရက်ထက်၁ရက်လေးကိုသူ့မှာလူဒန်းစီအောင်လူစဉ်မှီအောင်စားခွင့်မရတဲ့အတွက်ကြောင့်မိသူမဆိုးစိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့အနည်းငယ်များရှိကြတာကြီးပါပဲ
။စိတ်ကြိုသိကြိုယောဂကြောင့်စိတ်ကြယောဂမခံစားရအောင်လှုပ်ဆောင်နေနေရမှာလူနာကိုယ်တိုင်ရဲ့ပြည့်စုံဆောင်လျှောက်တဲ့မိသားစုရဲ့ကုသပေးနေတဲ့ဆရာဝန်ရဲ့သုံးသုံးဖလှယ်စလုံးဟာအရေးပါပါတယ်။စိတ်ကြိုသိကြိုယောဂဝိညာဉ်ရှင်တွေအနေနဲ့တင့်တင့်လျောက်ပတ်တဲ့နှလုံးသွေးမှုတွေပြုလုပ်ထားမယ်ဆိုရင်အလွန်ကြုံစိတ်သက်သာစင်နာမျိုးကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ်။စီချိုသွေးချိုဝေနာရှင်တွေကိုစိတ်ကြယောဂမဖြစ်အောင်ကုညီပံ့ပိုးမဲ့သူတွေထဲမှာပြည့်စုံဆောင်လျှောက်တဲ့မိသားစုဝင်တွေကလည်းအရေးပါပါတယ်
มีด้านส่วนนี้เนี่ยซีจูตัวเดียวยกเอาไว้ในชนิดกูพิจารณาเช่าเดนี่มาไปรู้เช่าตัวกูคิดอยู่เช่าเดนได้มาเรื่องไม่จริงเลยค่ะท่าทางดีมีงาคุณรู้เปล่าเลยซีจูเวนัสเองกูรันเย่นั่นก็คือซีจูเวนัสเองกูท่องเที่ยวไม่มีด้านส่วนเย่นั่นก็ซีจูเวนัสเองกูตาไม่มาเสียงเลยต้องอุดมเพลย์ยี่จีบาร์เลยมีด้านส่วนนี้เนี่ยก็เลยเป็นแต่อาจีเซ็กซ์เนี่ยปุ่มอ่ะมันเริ่มมีบุลูบาร์เลยนั่นก็คือซีจูพิจารณาบ้ามาสาร อารมณ์จู้เนาะชูนู้นเนี่ยหาเรื่องงานนู้นเนี่ยหาเรื่องสิ่งงานนู้นนั่นเดี๋ยวเราชั่งวิ่งตู้ด้วยแต่ในทางลูกอาเจ้ากูเนี่ยตามแม่สาสารีเดียวดูแลสิ่งที่ซาตงเลยอยากไปเลยอะไรเอาเลยอารมณ์จู้ตัววิโดชงนำนาเรื่องอารมณ์จู้มาสาบูตามยี่ได้เลยใจเนาะมีดูมาสู้สิ่งนี้ละไรอยู่เลยอะไรมีเรื่องมีเอาอะไรสาวเนาะสิ่งที่วินาศเสียงด้วยอาซาตงมันยิ่งวิเอาเนี่ยสิ่งอย่างนั้นเลยเดือดวิโด เจ้าแม่เนี่ยเดี๋ยวนี้เอาเชฟยูซาดาวดับโฟดาร์โร่แกเก็บวาลูคอร์มีด้านส่วนนี้มาเอ็มดันยี่จีบาร์เลยอากงลงไล่ตามยี่ด้านด้านซ้ายสาวเวนเอาเจ้าแม่เนี่ยเดี๋ยวนี้เอาเชฟยูจูมวยเบบูกะผู้พิยี่จีบาร์เลยกูตาบินเนี่ยเสียวเวนเนี่ยเนี่ยเลยดูนาเรกูสาดาวเนี่ยเป็นตาบีปัญญาปีเดียนี่มาอารมณ์กูช่างยามเอลูกเปลี่ยนเมื่อซาไปลูกยูใส่สาดาวเดนเนสุราเนี่ยไปดูเรเน่เปียตาตายเมื่อเดนเนสุราเรกูเตเดชชาชินเปียปีวูลู ဒီမှာဆိုတော့ဒီရမဆောက်လို့ပြောရတဲ့ဆိုင်ဘလို့စားတော့မယ်ဆိုတော့အစားတော့လမ်းညွှန်ကိုသိချာရှင်းလင်းပြပြီးလို့လိုပါတယ်အဲ့တော့အခုခေတ်မှာဆိုရင်တော့ကျွန်တော်တို့ကစီဂျိုဝေနာကုသတဲ့ဘိုင်းမှာအပိုင်းလိုက်သွားကြတာပေါ့အဲ့တော့စီဂျိုအထူးကုသရှင်ကလည်းစေဝါနဲ့ပတ်သက်တဲ့ဘိုင်းကျမ်းမာရေးနဲ့လျှော်ညီအောင်နေထိုင်မှုဘိုင်းတွေပြောပြတယ်လို့အစားအသားကိုဒီလိုမျိုးလေးတထိုင်နဲ့ပြောလ
ဒီကနေ့ညပိုင်းအစီအစဉ်ရဲ့နှထောင်ဆောင်လူနာမိသားစုဝင်နဲ့ဆရာဝန်တို့၃ဦးသုံးဖလှယ်ပူးပေါင်းပြီးကြိုတင်ကူးဆိုင်ကာဝယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပါ
ချို့တွေးချို့ရဲ့နောက်ဆက်တွဲခန်းစားရနိုင်ခြင်းရှိတဲ့စိတ်ကြောက်ရောဂါအကြောင်းသောက်တာတန်ဇောကလူလူနဲ့ကျမ်းမာရေးကဏ္ဍမှာတင်ပြသွားတာပါရှင်။ဖီယိုအေမြန်မာပိုင်းရဲ့ဗိုလ်ထုတ်နေကြပါအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါ။
ပြည်ကြဲလူငင်းချမ်းသာခွင့်ဟာနိုင်ငံတော်သမ္မတကစေတနာရည်ရွယ်ချက်ကောင်းတဲ့ထုတ်ပြန်ကြေညာခဲ့တာပေမဲ့မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်ပွားခဲ့တာပါကြောင့်ပါလဲစေတနာမှန်ပေမဲ့လှုပ်ထုံလှုပ်နေလှုပ်ဟန်တချို့မယွင်ခဲ့တယ်လို့နေ့နေ့ဆယ်နေပါထောင်းထဲမှာနေခဲ့ပူတဲ့နိုင်ငံရေးအကျဉ်းသားဟောင်းလက်ရှိလူခွင့်ရရှင်နေကြီးဦးသိန်းတန်းဦးကဆိုပါတယ်အသေးစိတ်ကိုတော့ ကျွန်တော်ကတော့မေလာခုနှစ်နေကထုတ်ပြန်ခဲ့တဲ့ပြည်တံလူငင်းသက်သာခွင့်အမိန့်ထဲမှာဖော်ပြထားတဲ့စီနာရီဟာရည်ရွယ်ချက်တွေဟာအင်မတန်ကောင်းပါတယ်ပြည်သူလူထုနှလုံးစိတ်ဝမ်းအေဂျင်စီဘုတ်အတွက်လူသားချင်းစာနာထောက်ထားမှုကိုအလေးထားနေနဲ့ညီငယ်လူငန်းရှင်တွေချောမောအောင်မြင်ဖို့အမျိုးသားပြန်လည်သိမြင်ရေးအထောက်အပံ့ပြုဖို့စသဖြင့်ပေါ့လေအဲ့လိုရည်ရွယ်ချက်ကောင်းနေတဲ့လှုပ်ခဲ့ပါ
ตบราเยอยู่เจอกันก็กลางบ่เนาะโหท่องนี่มาได้หลุยอ่ะไม่สั่นดอกเดี๋ยวหลุยขึ้นเนี่ยในทางมากระตะกระตั่วไปลุกไล่ตาบ่เนาะถ้าเป็นแม้นอกเสร็จตัวขึ้นตาราก็ตบราอยู่เจอได้ไม่ไกลตัวขึ้นตาบ่เนาะโหหลุยอ่ะโหหลุยไงได้หลุยอ่ะเลยบ่เนาะถ้าตะแกเราตัวพี่ดันจ่าแท้ดีเว้ยแต่ตะยายุงเนี่ยถ้าบ่เป็นเนี่ยตบราก็ตุอานาโหเจตุงตัวสุบไปอ่ะตุลุกไปไปมาเว้ยย่าไปหมดบ่เข้าป่าวเนาะอะล่ะจริงจนเราเทนาတော
ဒီလိုထိတ်ဆုံးကလွတ်ပေးတယ်ခုကတော့ဟိုလွတ်ခံနေတဲ့လူကကြောင်းကြောင်းကြောင်းဟိုဒီနာမည်ထွက်တဲ့ပြည်ကိုလွတ်ပေးလိုက်တာဆိုတော့ဟိုစေရနာကကောင်းတယ်ဒါပေမဲ့ဆက်ရောက်မှာတော့အကုန်မကောင်းလာဘူးပေါ့နော်ဟိုမကောင်းတဲ့အချက်တွေလူတွေရောက်တော့ပေးသွားတယ်ဆိုတော့ဒီနာမျိုးကြီးရောက်သွားတာတော့လူချင်းချတာကိုပြီးတဲ့အခါမှာချတဲ့ပုံရဟိုမှားတဲ့အချက်တွေပဲပါနေတယ်အဲ့လိုပဲပြောချင်ပါလား
So
ไอ้ลุ้นเนี่ยลูเรโหลุดเสร็จแล้วกิจกรรมกูดีไรเดอร์สเดนเอาบอลลูนโจซูรูโหลุดเสร็จแล้วเฉกก็แล้วนักงานตะกาก็เลยอดจูซูเนี่ยละตุยออกมาเลยสรุปดิกิจกรรมเนี่ยปะเสร็จแล้วจนรู้อ่ําเปยมาบ่ยาเวทีมาได้แต่คู่ต่อชื่อไปในสุราตองมาวาลุ้นโหลอ่ะนโกเรียกพี่ไม่ใช่หรอกเอาเบนักงานเนี่ยลูก็จะมาพอกขึ้นมาวาลุ้นโหลก็รู้ยะได้ตะเด็นบ่ยาดาแอสเซทตัวนี้ก็ไม่ใช่อ่ะไอ้ห่ายาเราไล่ตาตะเกียรเรา ရာဇဝတ်ကြီးတစ်ခုကိုပေါ်တော့မှာမို့လို့ဒီလူတွေကိုဒီလောက်ကြံပြလိုက်တာကျွန်တော်တို့ယူဆတယ်။ဘယ်လိုပဲဖြစ်ဖြစ်
ဒီချိန်လေးတည်းရမှာဝါလုံးတို့ပြန်လုပ်ပေးတာလို့ကျွန်တော်ကြိုးစားနေတယ်။ဒါပေမဲ့တခြားနိုင်ငံရေးအကျဉ်းသားတွေရောကျင်းလာလောက်တဲ့အတိုင်းသာဒီပါလာတယ်လို့မြန်မာဒလာလွတ်တင်တဲ့နိုင်ငံရေးအကျဉ်းသားတွေညာကြီးကြံခဲ့တယ်လို့ထင်ပါလား။အကြံပါလေဗျာအများကြီးကြံပါလေတချို့ဆိုလို့ရှိရင်ဟိုဘလို့မှမဖြစ်တဲ့အမှုယူနေတဲ့လူတွေကြံတယ်။ ဒီပါပြောလို့ရှိရင်ဒီပါဒီနာမှာကျွန်တော်လိုက်ခဲ့တဲ့1221မှာကျောက်သားကိုမပြီးတော့ဟိုအမျိုးသမီးလေးကိုဖြူဖြူမဲ့ဆိုတာအမျိုးသမီးလေးကိုဖမ်းပြီးတော့ဆယ်နှစ်တပြန်ချထားတာ။ဒါဒါမျိုးတွေဆိုရင်အတော်ရုပ်ပြည့်စင်နေတိုင်းနေဗျာ။ဒါမျိုးတွေလည်းတော့မပြီးဘူး။နောက်ကကြာနေတဲ့နိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့တစ်ချိန်လုံးအရင်အာဏာပိုင်ဆက်ဆက်ကငင်းဆန်နေပါတယ်။အခုအစိုးရကရော
င်မဲ့ခြင်းလားဥရေရှုံကဘယ်လိုသုံးသပ်လို့ရလဲ
ကျွန်တော်ကတော့နိုင်ငံရေးအကျဉ်းသားကိုဒီအစိုးရအစ်မဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်ဒါပေမဲ့ဟိုဒေါက်တာအေးမောင်တို့ကိစ္စမှာဒီဟာ NLD ကဆွေးဆွမရှိဘူးပြောတဲ့အစကားကိုတော့ကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့တစ်သက်လုံးနိုင်ငံရေးအကျဉ်းသားပြည်အစ်မမဖြစ်ခံရဘူးအဆင်အနာချင်းဆက်တကြောက်တော့မှာဒါနိုင်ငံရေးရဲ့သဘောတော်ကွဲတူရှိတာပဲပုံမှန်တွေရတယ်ရှိခဲ့တော့ဥပဒေရှုထောင့်မှာပြောရင်တော့ဥပဒေပို့ဆိုးမှုတင်တာပေါ့ဗျာကျွန်တော်တို့စက်ခွန်တိတ်ကိုနိုင်ငံရေးအကျဉ်းသားတွေကပြောရင်ဘယ်လိုပြောမလဲ122ကနိုင်ငံတော်သစ္စာဖောက်ပြတ်ပုံကံမှုကိုနိုင်ငံရေးကျင်းသားတွေကပြောရင်ဘယ်လိုပြောမလဲအဲ့တော့နိုင်ငံရေးရာသဘောထားကိုလွှဲလို့နိုင်ငံရေးရာလုပ်ကံဆောင်ရွက်လို့ကြားတဲ့သူတွေနိုင်ငံရေးအကျဉ်းသားအဖြစ်အမိမှကြည့်ပါမှာပါပဲ
ဆိုတော့နိုင်ငံရေးအကျဉ်းသားကိုကြတော့မလွတ်ဖက်နဲ့ပြစ်မှုကျူးလွန်တဲ့ရာဇဝတ်သားတွေကိုလွတ်တယ်ဆိုတာတချို့ကလည်းပဲဒါဟိုတုန်းကတော့ထောင်ခါရဲဘာညာသုံးရတာပေါ့လေလူဆိုးသူဆိုးတွေအရထဲမှာပိုရောက်လာတယ်တလောတုန်းကပဲလူရင်းချမ်းသာကွင်းပေးပြီးရဲ့နောက်တနေ့မှာပဲချက်ချင်းပြစ်မှုကျူးလွန်တဲ့သတင်းတစ်ခုလိုက်ကြားလိုက်ရပါသေးတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကောကျူးဆိုးသင့်ပါလားရာဇဝတ်သားတွေအကုန်လုံးထောင်ခါသလိုလွှတ်လိုက်တော့သူတို့အလုံးအလောက်ပြင်ပြလိုက်နိုင်ပြီးမှလွှတ်တာလားသူတို့မဟုတ်လူဖွဲ့စည်းမှသူတို့ဇယိုက်တိုင်းဆက်ပြီးတော့ဆူသွန်းနေနိုင်သေးလားဘယ်လိုသတ်သက်လို့ပါလဲအဲ့
ဒါကတော့နံပါတ်1အခြေပမာတီချင်းတောင်သတင်းကဘလို့မှကောင်းလာကြရမရှိပါဘူးကျွန်တော်တို့ဒီနှစ်ပေါင်းများစွာ18နှစ်လောက်နေကြတာပါမာပြည်ချင်းတော်စီအင်မတန်စုပ်ပစ်တဲ့ဆက်ယုံကြီးတခုပဲတခိုးကိုတပြားပြအောင်တပြားကိုတပုံပြအောင်လုပ်ပြီးတဲ့နေရာပဲအဲ့တော့ဒီခြောင်ထဲကနေပြီးတော့ဒီစိုက်တာကောင်းမှမှတ်မယ်ဆိုတော့လွတ်ရမရှိဘူးဒါကိမ့်ကဒီတမနာကြီးရဲ့ယူရချက်ကတော့တစ်ချက်ကြီးတွေမှာဥပမာပြဘူးရှင်ပါဗျာစီရရပြားနဲ့ခြောင်စကားနဲ့ကြားခံတဲ့သူမျိုးတွေဒါမျိုးတွေကိုငဲ့ညာပြီးတော့ထောင်ခါလိုက်ကြတော့ဘုံပြတုံးမအလိုက်အဲ့ဒီလိုသူတို့ကိုပါသွားမှဆိုတော့ပုံပါလာဖြစ်စဉ်တစ်ခုလိုက်တော့15ခုဆိုမူရ15 16အရှိမရဲရေးစစ်ပြေးဒါမျိုးတွေကိုစတိကြလုပ်လိုက်တာသမရဖြစ်နေရဲ့ဟိုသမရယူသိမ့်စဉ်တစ်ထက်မှဆိုခုရဲတပ်တင်ရင်ဒေသကြနှခါဒေသကြတော့ပေးကြတာအဲ့ဒီလိုအစဉ်မျိုးတော့မဟုတ်ဘူးဗျာသွတ်ပြေးတဲ့အတိုင်းမှာဒီသားသုံးတရားရှိပြီးတော့တော့ထောင်ကကြက်တာလည်းပါတယ်ဗျထောင်ဘတ်ဂျက်ကကိုထောင်နေမှာသူရှင်ရတော့ဆိုးနေတော့အဲ့ဒီချက်ကိုငဲကွက်ခဲ့ရတာလည်းပါလိမ့်မယ်တို့ရတယ်စီမဲ့ကမ်းနဲ့ဖြောက်တော့အရင်ဆုံးကတုတ်ခဲ့တယ်လို့လူစိုးရကြတွေရွေးထုတ်တာတော့မဟုတ်ဘူးညာဒီသားရဲ့ဖြစ်တဲ့ပုံမှရဲ့အခုဖြစ်စဉ်ရဲ့အပေါ်မှာရွေးပြီးတော့ကျွန်တော်ထွက်တယ်ဆိုယူဆတယ
်ဒါပေမဲ့တချို့ကအမှုကြည့်ပြီးတော့ဥမာပြန်ရောင်းဝယ်ဖောက်ကားတဲ့ကိစ္စနဲ့အဖန်ခံရတဲ့လူလွတ်လာပြီးတော့ဒီနှစ်ပြားတစ်ပြားအဲ့လိုဖယ်ယူပေးတဲ့လူတွေကကြံရက်သေးတယ်ဆိုတော့ဆွဆွဲချက်တွေလည်းကြားပါတယ်အဲ့ဒါကောမှန်ပါလားမသိဘူး
ကျွန်တော်တော့အဲ့လိုမသိဘူးတို့ရတယ်ကျွန်တော်တို့သိတဲ့ဖြစ်စဉ်တကူကတော့16ပေါ့ဗျာမူရ16ဒါသူကသူ့ဒုက္ခနာကိုဝါတွေ့တယ်ဆိုပြီးတော့သူ့ကိုဖမ်းလိုက်တယ်နော်အဲ့ဒါစေပြမညာဦးရတရားတုံးရပါတော့အဲ့ဒါသူနဲ့အတူပါတဲ့တငယ်ကြီးရှိတယ်သူ့ကိုအားပေးကူညီပေါ့ဗျာ21မြင်းဆောင်21ဆိုဖမ်းတယ်အခုဒီစေပြမိတဲ့သူကထွက်သွားပြီးတော့ဟိုမြင်းဆောင်21ပါတဲ့တငယ်ကြီးကကြံခဲ့တာဒါသူဖြစ်တယ်ရတာရှိတယ်ဗျာအဲ့ဒါတော့ကျွန်တော်ဘူးချပြီးတော့ခြေဆက်ချင်းနဲ့လုံးပါရမယ်ဖြစ်တယ်အဲ့လိုလုံးဝချွေးချက်တွေတော့ရှိတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့နောက်တချို့နိုင်ငံတွေမှာ crime rate ကျဆင်းသွားအောင်ပြည်မှုကျူးလွန်တဲ့အရေးအတွက်ကျဆင်းအောင်ဆိုပြီးတော့ဥပမာအဖြစ်ဒီဥရောပနိုင်ငံတချို့မှာဆရာသိပါလိမ့်မယ်ဆေးကြောက်ကိစ္စတွေပါတွေကိုသူတို့ပြစ်ဒဏ်လို့မဆက်မှတ်တော့ဘူးဆိုပြီးတော့ support ပေးလိုက်တာတွေရှိတယ်မြန်မာနိုင်ငံမှာရောအဲ့လိုလုပ်ရင်ဆရာစောစောကပြောတယ်ထောင်ထဲမှာသိမ့်ဖန်စီထားတဲ့လူတွေများတယ်ဆိုရင်စင်ကျဆင်းသွားနိုင်တဲ့အနေအထားရှိပါလားအဲ့လုပ်ရကောဆရာဘယ်လိုသုံးသပ်လို့ပါလဲဘယ်လိုမြင်လဲ
မျိုးစီဝါပြဿနာတော့ဗမာပြည်ကရေးချင်းပြဿနာလေ။အခုချိန်ထိဟိုကျွန်တော်တို့ဒီအကျဉ်းထောင်နေတဲ့မှာဖြစ်ပြီးချိန်တဲ့အကျဉ်းသားကမျိုးစီဝါအကျဉ်းသားအများဆုံးပဲ။ဒါပေမဲ့မျိုးစီဝါအကျဉ်းသားဆိုတဲ့နေရာမှာခုနကျွန်တော်တို့စနစ်တကျတော့ဥပဒေတွေကိုတရားပြင်ဖို့လိုတယ်။ပြင်ဖို့လဲကြိုးတော့ကြိုးစားကြတာပေါ့နော်။ခုနလိုတရားနှပြကြတဲ့သူကလည်းဒီနှစ်ပဲ
ဟုတ်ကဲ့ဟိုတာနဲ့ချီလောက်တဲ့တကယ်ဒီနှစ်ပဲအဲ့ဒါဝယ်ရှိတယ်ဆိုရင်တုံတုံးတက်ချက်တွေကကွဲလွဲနေရတယ်တွေ့ရတာပေါ့ဗျာအဲ့တော့အဲ့ဥပဒေချွေးချက်တွေရှိတော့တချို့ဟာတွေကိုလည်းကျွန်တော်တို့
ยังงูอยู่เเละมาだใบแม้นอกป้ายมาไอ้เตคันมีเเละสว่าเเละไม่จ๋าอูสว่าไอ้หลุกิสสะริก็ดีอานะป้ายนี่อ้อซาอานะป้ายนี่นิสัตเเละหลุโลสู่จะว่าสู่ไอ้หลุผิดหน่ายญาบ่เลยสรุปเลิกยะตาเนี่ยไม่มีกูสรอไอ้กิสสะริก็อูที่ตลอดๆสิหนีเสียล่ะไอ้หมูจี้โหมีหน่ายแม้อละล่ะก็หนีมีว่าล่ะกูอะเย็นเนี่ยไนซ่าเนี่ยเนาะมุ้ยสีว่ามีดาริก็จันเนี่ยยาซุบุดิปีดีน่ะเเละโอ้รอตั่วเล่นน่ะดิเเละโอ้รออินฮาก้าวน่ะรอต မသိဘူးကြာတို့ချက်တရားအများကြီးညာသူနဲ့တကွတော့မဆလာဆရာနာရှင်ခင်ဗျ6/62ကစကျင်းစာရိုက်တာပြည့်စည်လာပြီးတော့လက်ဘေးလာယူတဲ့နိုင်ငံလုံးတတို့တရားကြီးကြီးတွန်းသွားလိုက်တာဆိုတော့အခါကျတော့တူတော့တဲ့အချိန်လေးတည်းမှာလုပ်ကြတော့သိမလွယ်ဘူးကြာဒါကျွန်တော်တို့ကတကယ်ကိုလူလူလူချမှုနဲ့ဒုသားရေးလူချမှုဖြစ်လုံးမရမယ်အနေအထားမျိုးဖြစ်တော့အဲ့ဒီလိုဟာမျိုးတွေကတော့ရှိနေအောင်ပါပဲအ
ဲ့ဆိုမူရင်းဆေးဝါးအမှုကြီးတွေအင်တန်ကြီးလေးတဲ့အမှုကြီးတွေဟာလက်ဘေးလာယူမှုကြောင့်လွတ်နေသေးတယ်ဆိုတဲ့အခြေအနေလည်းရှိနိုင်နေရပါဘော
အရှိနိုင်ပါလေဗျဒါရှိနိုင်ပါလေ
နောက်တစ်ခုကအခုအချင်းချောင်းတွေစူပူရာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတယုံကနောက်ဆုံးမေလကိုထုတ်ပြန်တဲ့အထက်မှာတော့အချင်းချောင်းတွေကတစ်ခုနဲ့တစ်ခုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စူပူရဲဆိုတာကိုတွေ့ကြရတဲ့အတွက်ကြောင့်ဒီအချင်းချောင်းစူပူမှုတွေဟာချိတ်ဆက်မှုများနဲ့ဆွေးထိုးလှုံ့ဆော်မှုများရှိနေသည်လို့သုံးသပ်ထားပါတယ်အဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲ
ဖြစ်နိုင်ရရှိပါလေဗျာကျွန်တော်ကထောင်ထဲမှာ18လောက်နေလာတာကျွန်တော်တို့ထောင်ထဲမှာလည်းကိုခွန်ခွန်ဒီဇင်ဘာ20ရက်စတော့အချင်းချင်းထောင်ထားမှုတွေကျွန်တော်တို့လုပ်ခဲ့တာအနာပြပပပူဇော်ပစနေနေနဲ့ကျွန်တော်တို့တော်ရုံတစ်ဖြစ်နဲ့မလုပ်နိုင်ဘူးကျွန်တော်ဒီငွေရင်းသားတွေကတော့ယုံကြည်ချက်ရပေးခါလုပ်တာ哦ဒါမျိုးတွေအဲ့တော့တစ်ဖက်နဲ့တစ်ဖက်ချိတ်ဆက်လို့ဆိုတော့တော်တော်ခက်တဲ့ဒီကကျွန်တော်တို့စာနာပြမှုသဘိမ့်မှုထောင်သဘိမ့်မှာစဉ်းစားကိုရေးတိုက်ပွဲတော့လုပ်မယ်ဆိုရင်တစ်ဖက်နဲ့တစ်ဖက်ဆက်တယ်လို့တော့တိုင်းနဲ့တိုင်းကျွန်တော်ချင်းနဲ့ဆက်တယ်လို့တော့အတော်ခက်တဲ့ဒီကအဲ့တော့တစ်ထောင်နဲ့တစ်ထောင်ဒီချိတ်ကြိုက်ပြီးတော့လုပ်တယ်ဆိုတာကတော့ကျွန်တော်ထင်နေပြဟိုဘသူဘယ်ဝါလို့ပြောတာလဲပေါ့နော်လုပ်နိုင်တယ်အထောက်ကူပြုနည်းလမ်းတွေတော့ရှိနေပြီလို့ကျွန်တော်တို့ပြောရမှာ
ဟုတ်ကဲ့ဆိုတော့အကျဉ်းသားတွေချင်းချင်းသူတို့လွတ်မြောက်ရေးအတွက်ကြည့်ပြီးလုပ်တယ်ဆိုတာကတော့ခပ်ပေါ်ပေါ်တွေ့လို့ရပြီမဲ့ဒါဟာအစိုးရရဲ့အကျုပ်သဘောလှုပ်ဆောင်ချက်တွေကိုမမောက်ဖမ်းမှာဖြစ်အောင်တမင်တကာနိုင်ငံရေးရွေးချယ်နဲ့လုပ်တယ်လို့များယူဆလို့ရမှာခင်ဗျာ
ယူဆနိုင်ွယ်ရှိတယ်ဗျနော်ဟိုကျွန်တော်ယူဆတယ်ဆိုတာလည်းပေါ့နော်ယူဆစရာအချောင်းအချက်လက်တွေရှိတယ်ခုနကကျွန်တော်ပြောတဲ့ဖြစ်တယ်ကြာပေါ့ဗျာကျွန်တော်တို့ဒီဇိုင်းနဲ့ဒီဇိုင်းကိုဆက်သွယ်လို့ရအောင်အင်မတန်ခဲကြီးနဲ့အခြေအနေမျိုးမှာတထောင်နဲ့တထောင်တယ်လီဖုန်းနဲ့ဆက်ပြီးတော့ချိတ်ဆက်လုပ်နိုင်တယ်ဆိုတာတော်ရုံတစ်ဖြစ်နဲ့တော့မဖြစ်နိုင်တဲ့အခါကျတော့နိုင်ငံတော်အစိုးရရဲ့ကောင်းမြတ်တဲ့လုပ်ရပေါ်မှာအတရီပြည့်စည်ခြင်းနဲ့တူပြီးထောင်စုခြင်းနဲ့တူပြီးလည်းရှိနိုင်တယ်လို့ကျွန်တော်တော့ယူဆကြရရှိပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့အခုဖြစ်ရကသင်္ကန်းစာဘာယူသင့်တယ်လဲအဲ့ဒီသင်္ကန်းစာတိုင်းသူတို့နောင်ကိုပြုပြင်လိမ့်မယ်လို့မျှော်လင့်ပါသလား
ကျွန်တော်တို့မျှော်လင့်နေကြဘိုင်းဆိုအစိုးရကလူလူဆိုးရဖြစ်တယ်သမရကရှေ့နေရဖြစ်တော့ဥပဒေနားလည်တယ်အဲ့ဒီတည်းကျွန်တော်ပြင်နိုင်မယ်လို့ထင်တယ်ဒါကိုသင်္ကန်းစာယူနိုင်လိမ့်မယ်လို့ထုတ်တယ
်စေတနာအထမမြောက်ခဲ့တဲ့လူငယ်တတကွင်းဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားတဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးမှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပ
ါသောရရှင်များရှင်မြမနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိရိုက်မြင့်လာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်ငင်းငင်းနဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ့်နေတယ်လို့အာဏာပိုင်တွေအပေါ်ဖြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ငင်းငင်းနဲ့ဆန္ဒပြပွဲတွေမှာထိတ်ထိတ်ရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရရင်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ Pawin Sunni Minyan Udure Nene, VOA at telephone number, Tin Nidunya Ni, Toshini, Nganga Ngaligu, Koyupi, Satwayame, telephone number, Jotin Pipu Tane Mare, Kuraima Pawin Nandure Ninele, email at Tissi, a time fine at Tissi, VOA email later, burmese@voanews.com, Jotin Pipu Tane Mulu, VOA at Facebook Tane Namale, a chepi, Jotin Yeta Pipu Tane Mare.
ဒီနေ့ညတိုင်းရည်လိုင်းအစီအစဉ်ကနေကြိုဆိုပါရရှင်ဖီအိုအမေရိကန်အတန်ရဲ့တိုင်းရည်လိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကုန်အချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုင်းရည်လိုင်းရှင်နေကအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ VOA အပတ်စဉ်တင်ဆက်နေကြအားကစားသတင်းလောကနာပါတပတ်အတွင်းထူးခြားတဲ့သတင်းတွေကိုကိုရနိုင်ကစူးစီးတ
ကျွန်တော်ကျန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League အမပေးဘောလုံးပွဲမှာတော့ Manchester City စစ်အနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါပြီ။ပြင်စစ်ဘောလုံးအဖွဲ့ချုပ်ကတော့ Brazil နဲ့ PSG တိုက်စစ်မှုနေမှာကို၃ပွဲပယ်လိုက်ပါတယ်။ပြင်နိုင်ငံက Madrid Open Tennis ပြိုင်ပွဲမှာတော့ Novak Djokovic ကိုဆွဲသွားခဲ့ပါတယ်။ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။England Premier League အမပေးဘောလုံးပွဲမှာတော့ Manchester City အသင်းကအနိုင်ရပြီးတော့နှစ်နှစ်သက်တိုက်ချန်ပီယံဖြစ်သွားပါတယ်2018-19အမပေးဘောလုံးရာသီရဲ့ချန်ပီယံဘယ်သူဖြစ်မဲ့ဆိုတာကိုအဆုံးဖြတ်ပေးမယ်နောက်ဆုံးပွဲစဉ်ကိုတနင်္ဂနွေနေ့ကကစားကြတာမှာတရားထိတ်က Manchester City က Brighton ကို 4-2 နဲ့နိုင်ပြီးတော့ Premier League ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ် Man City က Brighton ကိုနိုင်သလို Liverpool ကလည်း Wolves ကို 2-0 မရှိနဲ့နိုင်တာကြောင့်နောက်ဆုံးမှာ Man City က98မှတ်နဲ့ Liverpool ထက်သမတ်အသာရပြီးတော့ချန်ပီယံဖြစ်သွားတာပါအမတနင်္ဂနွေနေ့ကပွဲစဉ်မှာလီဗာပူးနဲ့ဝိုးပွဲမှာလည်းလီဗာပူးကဂိုးရင်သွင်းခဲ့ပြီးတစ်ဖက်ကဘရိုက်တန်မန်စီးတီးပွဲမှာလည်းဘရိုက်တန်ကမန်စီးတီးကိုဂိုးရင်သွင်းတာကြောင့်လီဗာပူးအသင်းချန်ပီယံဖြစ်ဖို့မျှော်လင့်ချက်ရှိခဲ့ပါသေးတယ်။ဒါပေမဲ့လည်းမန်စီးတီးဘက်ကအဂွေရိုကချက်ချင်းပဲခြေပါကိုပြန်သွင်းပြီးနောက်ပိုင်းမှာလည်းလပေါ့မာရက်စ်နဲ့ဝန်နဂန်တို့ကတကိုးစီသွင်းပေးခဲ့လို့မန်စီးတီးအသင်းကနောက်ဆုံးမှာ 4-2 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်ပြီးတော့ပရီးမီယာလိဂ်ဖလားကိုနှစ်နှစ်သက်တိုက်ရသွားခဲ့တာဖြစ်ပါတယ်။ဒါဟာနီးပြပက်ဂေါ်ဒီယိုလိုအတွက်လဲပရီးမီယာလိဂ်ဖလားကိုဒုတိယအချိန်ရတာပါအခုလိုပရီးမီယာလိဂ်ဖလားကိုနှစ်နှစ်သက်တိုက်ချန်ပီယံဖြစ်ခဲ့ရတဲ့ပတ်သက်ပြီးတော့မန်ချက်စတာစီးတီးနီးပြဂေါ်ဒီယိုလိုကတော့
back to back is more and more difficult so the first time last season was always perfect
နှစ်နှစ်သက်တိုက်ချန်ပီယံဖြစ်ဖို့ဆိုတာပိုပြီးခက်ပါတယ်မနေ့ကပထမဆုံးချိန်နေတာကဘာမှပြောစရာမရှိတော့ဘူးပါပဲဒီနှစ်ဘောလုံးရာသီမှာတော့ကျွန်တော်တို့ရဲ့ game ကမယုံနိုင်တော့ဘူးပါပဲဒီနှစ်ဘောလုံးရာသီမှာအကောင်းဆုံးကစားနိုင်ခဲ့တာကြောင့်လီဗာပူးအတွက်လည်းအကုန်ယူပါတယ်ဒါပေမဲ့ကျွန်တော်တို့ချန်ပီယံဖြစ်အောင်လုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့သူတို့ကိုအနိုင်ယူပြီးချန်ပီယံဖြစ်ခဲ့ပါတယ်
။ Mercedes ဟာအမပေးပွဲ38ပွဲမှာ32ပွဲနိုင်တဲ့ပွဲစီ4ပွဲရှုံးနဲ့စုစုပေါင်းရမှတ် 98 မှတ်နဲ့ချန်ပီယံဖြစ်သွားခဲ့တာပါ။ပရီးမီယာလိဂ်မှာ Barcelona, German Bundesliga မှာ Bayern Munich တို့နဲ့အောင်ပွဲတွေရယူခဲ့တဲ့ Guardiola ကတော့ Premier League ဟာသူနီးပြလှုပ်လာခဲ့တဲ့တန်းတန်းလျှောက်မှာတော့အနိုင်ရဖို့အခက်အခဲဆုံးပြိုင်ပွဲဖြစ်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ဗျာ။PSG အသင်းက Brazil တိုက်စစ်မှုနေမာကို၃ပွဲပယ်လိုက်ပါပြီ။ဒီနေ့ရှုံးထွက်ပလာဖိုင်နယ်မှာရှုံးပြီးတဲ့နောက်ဒုတိယစုတက်ယူစင်မှာပရိသတ်ကိုကိုတိလက်အောင်လုတ်ခဲ့လို့၃ပွဲပယ်လိုက်ပြီးတော့ဆိုင်းငံပြည်တန်အနေနဲ့နောက်ထပ်၂ပွဲလည်းထပ်ပယ်လိုက်တယ်လို့ပြည်သူဘောလုံးအဖွဲ့ချုပ်ကပြောပါရယ်။ဒါကြောင့်နေမာအနေနဲ့ဘောလုံးရာသီနောက်ဆုံးပွဲ၂ပွဲကစားခွင့်ရမှာမဟုတ်သလို။ဒါပေမဲ့ဘောလုံးရာသီကွင်းဖွဲ့မလားကိုလည်းကစားလို့ရမှာမဟုတ်ပါဘူး။ PSG အသင်းကတော့ဒီပြစ်ဒဏ်ကပြင်းထန်လွန်ပြီးတော့အယူခံဝင်သွားမယ်လို့ပြောပါရယ်။ဒီမှာဟာမန်ယူကိုရှုံးခဲ့တဲ့ပြီးခဲ့တဲ့ချန်ပီယံစီဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာလည်းဒိုင်ကိုထိုးနဲ့တိုက်ခိုက်ခဲ့တာကြောင့်၃ပွဲပယ်ခံခဲ့ရပါတယ်ခင်ဗျာ။ဘာစီလိုနားနဲ့မန်စီးတီးကွင်းနယ်လူဟောင်းယာယာတိုးရေးကတော့ဘောလုံးကစားတာကနေအားယူလိုက်ပါပြီ။ Ivory Coast ကစားသမားတိုးရေးဟာအသက်35နှစ်ရှိဖြစ်ပြီးတော့သူကအခုနောက်ဆုံး Green နိုင်ငံက Olympiacos အသင်းမှာကစားခဲ့တာဖြစ်ပြီးတော့တိုးရေးအနေနဲ့ဘောလုံးကစားတာကနေအားယူဖို့ဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ agent ဖြစ်တဲ့ Dimitri Silak က Twitter ကနေချင်းကြပါတယ်။ယာယာတိုရေဟာဘာစီလိုနာအသင်းနဲ့ချန်ပီယံလိဂ်ဖလားတစ်ကြိမ်၊လာလီဂါဖလားနှစ်ကြိမ်ရခဲ့သလိုမန်စီးတီးနဲ့လည်းပရီးမီယာလိဂ်ဖလား၃ကြိမ်၊ FA ဖလား၁ကြိမ်ရခဲ့ပါတယ်။ဒါပြင်သူဟာ Ivory Coast အသင်းနဲ့2015အာဖရိကဖလားကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။အီတလီနီးပြကလော်ဒီယိုရေနီယာရီကတော့အခုဘောလုံးရာသီအကုန်မှာရိုမာအသင်းကနေထွက်တော့မှာဖြစ်တယ်လို့ပြောလိုက်ပါတယ်။ရိုမာနဲ့ရေနီယာရီတို့အခုဘောလုံးရာသီအကုန်ထိပဲစာချုပ်ချုပ်ထားတာဖြစ်ပြီးတော့ဒီဘောလုံးရာသီအကုန်စာချုပ်တရံပြည့်တဲ့အခါမှာသူအနေနဲ့အသင်းနဲ့လမ်းခွဲမှာဖြစ်တယ်ဆိုပြီးတော့တောက်ကြံနေကအတီးပြူပါတယ်။ရေနီယာရီဟာရိုမာအသင်းကိုအမပေးပွဲ၉ပွဲမှာ၄ပွဲအနိုင်ရအောင်လုပ်ပေးခဲ့ပြီးတော့ဒီယာစီမှာအဆင့်၆ပွဲရခဲ့ပြီးတော့ င်းလေးနေရာကအတန်တအတင်းနဲ့သုံးမှတ်ခွာတာကြောင့်ချန်ပီယံလိဝင်ဝင်မရခဲ့ပါဘူးရိုမာနီးပြနေရာအတွက်အီတလီနီးပြဟောင်ကွန်တီနဲ့မော်ရီညိုတို့နီးပြဖြစ်လာပွဲရှိတယ်ဆိုပြီးတော့ရည်ပန်းစားနေကြပြီမဲ့လေကွန်တီကတော့သူ့အနေနဲ့ရိုမာအတင်းကိုနီးပြလို့မှမဟုတ်ဘူးလို့ပြောထားတာကြောင့်မော်ရီညိုဖြစ်လာနိုင်တယ်ဆိုပြီးတော့ခမန်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာစပိန်နိုင်ငံမှာကျင်းပခဲ့တဲ့ Madrid Open Tennis Master ပြိုင်ပွဲမှာတော့ကမ္ဘာအဆင့်တစ် Novak Djokovic အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တင်းငွေနေ့ကအမျိုးသားဖိုင်နယ်မှာတော့ Djokovic နဲ့ Greek Stefanos Tsitsipas တို့ကစားခဲ့ကြတာမှာ Djokovic က 6-3 6-4 နဲ့အနိုင်ရပြီးတော့ပူဆွဲသွားခဲ့တာပါ။ဒါဟာ Djokovic အတွက်တော့ Madrid Open ပြိုင်ပွဲကို3ချိန်မြောက်ပူဆွဲတာဖြစ်ပါတယ်။မြို့သမီးဖိုင်နယ်မှာတော့ Netherlands က Kiki Bertens နဲ့ Romania ကနံပါတ်ကြီးစီမိုနာဟာလပ်တို့မူလခဲ့ကြတာဖြစ်ပြီးတော့ဘာတန်ကဟာလပ်ကို 6-4 6-4 နဲ့နှစ်ပွဲပြတ်နိုင်သွားခဲ့ပါတယ်။ဒါဟာဘာတန်အတွက်တော့ကစားသမားတန်တန်းနှစ်ယောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့ဟာလပ်ကတော့ဒီပွဲရှုံးသွားတဲ့အတွက်ကမ္ဘာအဆင့်တစ်နေရာနဲ့လည်းလွဲချော်သွားခဲ့ပါတယ်ခင်ဗျာ
VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကတင်ဆက်သွားတာပါရှင်။မနေ့ပြန်ကြာပြင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုက်ရိုမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ
်။မောင်ဗျူရဲ့ညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရဲ့ရှင
်။ VOA ကနေအခုအတန်လွင်နေတဲ့တနအိစအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး။
ရေဘော်တာဝန်ယူထားသူတွေကလွယ်လို့ကြံဝင်တဲ့နေအားလုံးအရွေးနိုင်ငံကထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားလိုက်တဲ့အကြောင်းဘက်ကက်မျိုးတော်မှရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘက်ကက်မျိုးတော်ကတန်ယုံနဲ့အာဘီယိုမျိုးကကော်စီယုံတွေမှာပုံမှန်ပြောင်းလဲဗီဇာလက်ခံတဲ့လုပ်ငန်းတွေကိုယာယီရပ်ဆိုင်းလိုက်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုကြီးမအောင်မြင်ဖြစ်ရတဲ့အကြောင်းပြောဆိုနေရတယ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားကုန်သွယ်ရေးစစ်ပွဲဖြစ်နေပြီလို့အများကပြောနေပေမယ့်သမ္မတထရန့်ကတော့ကရောက်ကစားဖြစ်တဲ့သဘောမျိုးဖြစ်နေတာတုံ့ပြန်ပြောဆိုထားတာပါ။အမေရိကန်ထက်လက်တော်ထောက်လန်းရေးကော်မတီမှသမ္မတဒေါ်နယ်ထရန့်ရဲ့သားကြီးလာရောက်ထွက်ဆိုမယ့်ကြားနာပွဲကိုတကားပဲကျင်းပမယ်လို့ထောက်လန်းရေးကော်မတီနဲ့သမ္မတဂျူနီယာတို့ကြားထရန့်ဂျူနီယာတို့ကြားညှိနှိုင်းသဘောတူခဲ့ကြပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုနဲ့ပတ်သက်လို့ Republican အများစုနဲ့ Democratic Power နဲ့ကော်မတီကစုံစမ်းစစ်ဆေးမှုစိတ်တပိုင်းဖြစ်နေကြားနာမှာလည်းဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကခရိုင်စကန်တခုကိုတာလီဘန်နဲ့ပြတ်သိမ်းပစ်လိုက်ပါတယ်တိုက်ခိုက်မှုတွေအတွင်းအစိုးရတပ်ဖက်ကစစ်သား13ယောက်တင်မင်းလည်းတိုက်ဆုံသွားခဲ့တာပါတာလီဘန်တွေဘက်ကအင်အားပုံမှုအားကောင်းလာနေပြီး19နှစ်ကြာဖြစ်ပေါ်နေတဲ့စစ်ပွဲအဆုံးသတ်နိုင်အောင်တာလီဘန်တွေနဲ့ညှိနှိုင်းမှုပုံမှုအားစိုက်ထုတ်ဖို့ရုရှားကအလေးနဲ့တိုက်တွန်းနေချိန်မှာပဲတိုက်ပွဲတွေဖြစ်ခဲ့တာပါမနေ့အာယုံမတက်ခင်စပူနယ်တဲကမြို့မှာတာလီဘန်တက်ခိုက်ရေးသမားတွေကထိုးစစ်ဆင်တက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့တာလည်းဖြစ်ပါတယ
်တရင်အချင်းချက်ကိုကောင်းလွင်ဦးချင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ဖီယိုအမေရိကန်အတန်ရမနေ့ဘက်အစီအစဉ်တွေကတော့မြန်မာစံတော်
င်မနဲ့6နိုင်ခွဲနဲ့9နိုင်ခွဲတီလိုင်းဒိုမီတာ24 kHz 1.3 ညလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9430ကနေဖန်ယူနာဆင်နိုင်ပါတယ်။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းကလာပ
This program has come to you from the Voice of America, Washington.